Welcome to the Voice of America in Burmese.
ပြန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဆွေးကြပါလိမ့်မယ်။ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ4ရက်တောက်ကြနေမနေ့ကင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလွမီတာ25 40 51နဲ့လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါ။
မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါပိတ်ထားတဲ့အာဖဂန်နစ္စတန်ကာဘူးလေဆိပ်ကိုပြန်ပြီးဖွင့်နိုင်ဖို့အတွက်ကာတာနိုင်ငံကအကြိုးပမ်းနေပါတယ်အာဖဂန်မှာတာလီဘန်တွေထိန်းချုပ်ပြီးတဲ့နောက်ပိုင်းပြဿနာတွေကိုဖြေရှင်းနိုင်အောင်အ мян တုံ့ပြန်ရေးတပ်ဖွဲ့ဖွဲ့ဖို့ EU ဥရောပသမဂ္ဂကဆွေးနွေးနေပါတယ်အိုက်ဒါဟာရီကိန်းမုန်တိုင်းနောက်ဆက်တွဲတည့်တပြည့်ရေကြီးရတဲ့နယူးယောက်နယူးဂျာဆီနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလူပေါင်း30ထဲမှနေသေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမှာကတော့သတင်းပြပုတ်ချက်တစ်ပုတ်မှာ
ထူးထူးခြားခြားပမာတိရေးပုံမှာတက်ရောက်မှုရှိမယ်လို့မထင်ဘူးပြ။ပမာတိမှာဖြစ်ကုန်ပြည့်အချိန်နဲ့တနည်းတခြားအခက်အခဲအကျက်တွေကြီးမားတဲ့ကြီးမားတာပြီ။သူတို့ကရင်းနှီးသူညက်ကိုဆွဲမိတယ်လို့ပဲ။ရရကိုလှမ်းဆွဲနေတဲ့ပုံ
။အခုတလုံးစစ်ကောင်စီနဲ့ရုရှားတရုတ်တို့ကြားခြေချင်းလိမ်နေတဲ့ဆက်ဆံရေးကကုလသမဂ္ဂမြန်မာကိုယ်စားလှယ်နေရာအတွက်ဘယ်လိုအကျိုးသက်ရောက်မှုရှိလာနိုင်မလဲဆိုတဲ့သုံးသပ်ချက်မှာနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးအောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကိုပြန်ပြီးဖွင့်နိုင်ဖို့ကြိုးစားနေတယ်လို့ကာတာနိုင်ငံချိုင်းဝန်ကြီးကအကြံပေးနေမှာပြောပါတယ်။ဒါပေမဲ့လေကြောင်းလိုင်းတွေပြန်တန်းနိုင်တဲ့အချိန်ကရှင်းရှင်းလင်းလင်းမသိရသေးပါဘူး။လေဆိပ်ပြန်ဖွင့်ရေးအတွက်အကူအညီပေးဖို့ကာတာနဲ့တူရကီကနည်းပညာကျွမ်းကျင်သူတွေဗိုလ်တပူးတွေကကာဘူးကိုလေယာဉ်နဲ့သွားခဲ့ကြတာပါ။ဒီလေဆိပ်ဟာအာဖဂန်နိုင်ငံတွင်းကထွက်ခွာခြင်းသူတွေအတွက်ရောအာဖဂန်နိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေရအောင်ပေးဖို့အရေးအတွက်ပါတိတ်ကိုအရေးပါနေတာပါ။ဒီလေဆိပ်တက်နေတဲ့အ мян ပြန်လဲပတ်ဖို့လုပ်နိုင်မယ်လို့မျှော်လင့်နေစေဖြစ်ကြောင်းကာတာနိုင်ငံချိုင်းဝန်ကြီးရှိတ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်ဇာနီကပြောပါတယ်။ဒါပြင်အာဖဂန်ပြည်သူတွေလွတ်လွတ်လပ်လပ်သွားလာခွင့်နဲ့လုံခြုံစိတ်ချစွာသွားနိုင်အောင်လုပ်ပေးမယ်ဆိုတဲ့ကတိကိုတာလီဘန်တွေတီးဖို့လိုတယ်လို့လည်းပြောပါတယ်။ကာတာဟာတာလီဘန်တွေနဲ့အနီးကဆက်ဆံရှိတဲ့အပြင်အာဖဂန်နိုင်ငံတဲကတောင်းနေချေတဲ့သူတွေအမေရိကန်နဲ့ကဲထုတ်တဲ့နေရာမှာလည်းအရေးပါတဲ့ကဏ္ဍကနေပါဝင်နေသူပါကာဘူးကိုဒင်းတွေပြန်ပြေးဆွဲနိုင်မှုကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆက်ဆွေးနွေးနေတယ်လို့လည်းကာတာကာဝေးဝန်ကြီးကပြောပါတယ်တူရကီနိုင်ငံသားရေးဝန်ကြီးကလည်းလေဆိပ်အတွင်းရောအပြင်တက်ပါလုံခြုံရေးကိုထိတ်တန့်ဦးစားပေးထားတယ်လို့ပြောပါတယ
်အနည်းငယ်ကြာအာဖဂန်နစ္စတန်စစ်ပွဲပြီးဆုံးခဲ့တဲ့ဒီသတင်းပတ်ထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကဟာမက်ခါဇိုင်နိုင်ငံကလေဆိပ်ကနေလူတွေကိုကယ်ထုတ်ခဲ့တဲ့အစီအစဉ်တွေအောင်မြင်ခဲ့တယ်လို့ပြောပါတယ်အဲ့ဒီလိုမျိုးဘယ်နိုင်ငံမှလုံဆောင်နိုင်ခဲ့တာမျိုးတမိုင်းမှာမရှိဘူးလို့လည်းသမ္မတဂျိုးဘိုင်ဒန်ကအင်ကာနေကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုကဲထုတ်နိုင်ခဲ့ပြီမဲ့သတင်းသမားတွေအာဖဂန်နိုင်ငံသားနိုင်ငံရေးတက်ချွာလှုပ်ရှားသူတွေနဲ့ဇဂပြန်တွေအမေရိကန်နိုင်ငံသားတွေထောင်ပေါင်းများစွာကြံခဲ့သေးတယ်လို့လည်းပြောပါတယ်။ကဲထုတ်ရတဲ့အထက်မှာပါဝင်ခဲ့တဲ့ဒီလူတွေကိုခြံထားခဲ့ရတာဟာမိုင်မဲတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ကြောင်းအမေရိကန်တန်အမှုရန်တွေစစ်ဘက်ဆိုင်ရာအရာရှိတွေနဲ့အရက်ဖက်ဝန်ထမ်းတွေက VOA ကိုပြောပါတယ်။အဲ့ဒီလိုကဲထုတ်တဲ့အထက်မှာအမေရိကန်နိုင်ငံသားနဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရရှိတဲ့သူတွေကိုအဓိကထားပေမဲ့လေရင်ပေါ်ကိုတက်ခွင့်အကျုံးဝင်တဲ့သူတွေကိုဆုံးဖြတ်တဲ့အနေအထားတွေကတော့တော်တော်ကိုစိတ်ပျက်စရာပါလို့ပြောပါတယ်။အဲ့ဒီလိုအထက်ကနှစ်နိုင်ငံသားခံယူထားတဲ့စကားပြန်တဦးကဆိုရင်သူ့ရဲ့အမေရိကန်နိုင်ငံသားလက်မှတ်ကိုဝှေ့ယမ်းပြတာတောင်မှလုံခြုံရေးတပ်ဖွဲ့ဝင်တွေကသူ့ကိုအကြိမ်ကြိမ်တွန်းထိုးတာခံခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။
တာလီဘန်တွေအာဖဂန်နစ္စတန်ကိုသိမ်းပိုက်ခဲ့တဲ့နောက်ပိုင်းပေါ်ပေါက်လာတဲ့ပြဿနာတွေကိုအကောင်းဆုံးဘယ်လိုတုံ့ပြန်ဖြေရှင်းမယ်ဆိုတာကို EU ဥရောပသမဂ္ဂကာဝေးဝန်ကြီးတွေကကျက်စပရီနေကစလိုဗေးနီးယားနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တုံ့ပြန်ဖြေရှင်းရေးအတွက်အမေရိကန်အပေါ်တိတ်နှိခိုးမနေရအောင်တပ်သား9000ပါဝင်တဲ့အ мян တုံ့ပြန်ရေးတပ်ဖွဲ့တစ်ခုဖွဲ့စည်းရေးအဖွဲ့ဝင်နိုင်ငံတွေကခွင့်ပြုဖို့အတွက်ဂျာမနီနိုင်ငံချိုင်းဝန်ကြီးဟိုက်ကိုမော့ခ်ဆာစီဝေးပွဲမှာဆွေးနွေးခဲ့ပါတယ်။
denn Afghanistan eine neue Realität ob uns das gefällt oder nicht
Afghanistan အနေထားတက်ဖြစ်လာနေတဲ့အတွက် EU အနေနဲ့အခမ်းကဏ္ဍတစ်ခုကနေပါဝင်မယ်ဆိုရင်ပါဝင်သင့်တယ်လို့ Afghan အတွက်အများသဘောတူတဲ့အနေထားတက်ရအောင်အ мян လုပ်ဖို့လိုတယ်လို့ပြောပါတယ် EU ဖွဲ့ဝင်28နိုင်ငံနေနဲ့အ мян တုံ့ပြန်ရေးတက်ဖွဲ့ဖွဲ့ဖို့စူးစမ်းနေတာ10နှစ်လောက်ရှိနေပါပြီအခု Afghan ကနေ American နဲ့ မဟာမိတ်တပ်တွေရုတ်သိမ်းတာကြောင့်ဒီဖွဲ့ကိုပြန်ပြီးဖွဲ့စည်းဖို့အတွက်လှုပ်လာတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံကက်ရှမီးယားဒေသကခွဲထွက်ရေးဝါဒီနိုင်ငံရေးသမားရှေရဲအလီဂဲလာနီတေဆုံးသွားပြီးတဲ့နောက်လူဒုစုဘူးအုံကျွားမှုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းခဲ့ကာမနစ်ကြာတာပရိနေကတော့ဖုန်းအင်တာနက်အပါအဝင်ဆက်သွယ်ရေးအားလုံးကိုဖြတ်တောက်လိုက်ပါတယ်။အသက်62နှစ်အရွယ်ရှိဂဲလာနီဟာပေါ်ဒူနေကတေဆုံးခဲ့ပြီးအတုပါအခမ်းအနားကိုလည်းအာနာပိုင်တွေကပဲတင်းတင်းကြပ်ကြပ်အချင်းချင်းပြုလုပ်ခဲ့ကြောင်းသူ့ရဲ့သားဖြစ်သူနက်စီဂယ်လနီက AB သတင်းဌာနကိုပြောပါတယ်။ဒါအပြင်သူ့ဖခင်ရဲ့ဆန္ဒအရဆရင်နဂါမျိုးတော်ကအာဇာနီတွေရဲ့တင်းချိုင်းကူမှာမြုပ်နှံဖို့မိသားစုကစီစဉ်ခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကခွင့်မပြုခဲ့ဘူးလို့လည်းပြောပါတယ်။သူ့ဖခင်ရဲ့ရုပ်အလောင်းကိုရဲတပ်ဖွဲ့ဝင်တွေကလူယူပြီးမိသားစုဝင်တွေမပါဘဲနဲ့မြုပ်နှံခဲ့တာလို့လည်းသူကပြောပါတယ်။PDI အိန္ဒိယသတင်းအေဂျင်စီကတော့အိန္ဒိယစန့်ကျင်ရေးလူလူအုံကြွမှုတွေဖြစ်ပေါ်လာမှာစိုးရိမ်တဲ့အတွက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကဂယ်လန်နီရဲ့နာရေးကိုလူအများလိုက်ပါပို့ဆောင်တာတားမြစ်ထားတာလို့လည်းဖော်ပြပါဗျာ။ဒါအပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေကမြို့ရင်းလမ်းမတွေတရားတွေကိုတန်ဆူးကျိုးတွေနဲ့ပိတ်ဆို့ထားကစစ်စေးရေးဂိတ်တွေကိုလည်းထားရှိပါဗျာ။လူတွေကိုအိမ်ထဲကအိမ်ပြင်မထွက်အောင်လုံခြုံရေးတပ်ဖွဲ့ဝင်တွေကလမ်းပေါ်မှာလည်းကင်းလက်နေကြပါဗျာ။ရှာရဲအလီဂလန်နီဟာကက်ရှမီးယားခွဲထွက်ရေးအတွက်လှုပ်ရှားနေပြီးပါကစ္စတန်ဘက်မှရှိတဲ့ကက်ရှမီးယားနဲ့ပူးပေါင်းဖို့ကြိုးစားနေသူလည်းဖြစ်ပါတယ်ခင်ဗျာ
။ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ58 kHz 9859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုအခုဆက်ခံရပြီးပျောက်ကင်းသွားသူတွေကကာဝယ်ဆေးဆေးပက်လောင်ထိုးကြသူတွေဟာကာဝယ်ဆေးမထိုးထားတဲ့သူတွေထက်ကိုဗစ်ရောဂါကြောင့်ခံစားရတဲ့လက္ခဏာတွေပိုပြီးညှော်နေတာတွေ့ရတယ်လို့ဗြိတိန်ကသုတေသနပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီနောက်ဆုံးတွေ့ရှိချက်ကိုစက်တင်ဘာ1ရက်နေ့ထုတ် Lancet ကူးစက်ရောဂါဆိုင်ရာဆေးပညာစာဆောင်မှာဖော်ပြပါတယ်။ London King's College ကသိပ္ပံပညာရှင်တွေဟာကိုဗစ်ကာဝယ်ဆေးဆေးပက်လျောင်ထိုးနှံပြီးသူတက်တန်းကျော်ကိုသူတို့သုံးတဲ့ Mobile App ကတစ်ဆင့်လေ့လာခဲ့တာပါ။သူတို့ခံစားရတဲ့ရောဂါလက္ခဏာတွေဆေးစစ်ချက်နဲ့ကာဝယ်ဆေးထိုးတဲ့အခြေအနေတွေကိုဆေးမထိုးရသေးသူတွေနဲ့အုပ်စုနဲ့နှိုင်းယှဉ်လေ့လာခဲ့တာဖြစ်ပါတယ်။ကာဝယ်ဆေးထိုးခဲ့သူတွေကဆေးမထိုးသူတွေထက်ဆေးရုံတက်ကုသတဲ့အနေအထား83ရာခိုင်နှုန်းလိုက်ပိုနည်းပါသလိုယောဂါဖြစ်ပွားပြီးခံစားရတဲ့ကာလကြာရှည်ကိုဗစ်ယောဂါ long covid လက္ခဏာတွေလည်းထက်ဝက်လောက်ကိုလျော့သွားတာတွေ့ရတယ်လို့ဖော်ပြပါတယ်
။ကိုဗစ်ကယောဂါကာဝယ်ဆေးကိုနောက်တစ်ချိန်ဆွမ်းအမြင့်ထိုးပေးဖို့အတွက်ချက်ချင်းမလိုအပ်သေးဘူးလို့လက်ရှိအခြေအနေတွေကိုသုံးသပ်ပြီးဥရောပယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးစင်တာ ECDPC ကမနေ့ကြာသပတေးနေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစဥရောပကလူအလုံးကိုပထမဆုံးကာကွယ်ဆေးထိုးပေးဖို့ကသာလူမှုကျန်းမာရေးဌာနတွေအနေနဲ့အာရုံပြုလှုပ်ဆောင်တင်တယ်လို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းပထမဆုံးကာကွယ်ဆေးထိုးပြီးတဲ့သူတွေကကိုယ်ခံအားလုံလောက်စွာမရတဲ့သူတွေအတွက်ကိုတော့ထပ်ဆောင်ဆေးထိုးပေးဖို့စဉ်းစားတင်တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဟာရီကိန်းအိုင်ဒါကြောင့်နောက်ဆက်တွဲလျှက်တဲ့ရေကြီးရေရှမ်းမှုတွေကလည်းအမေရိကန်အရှေ့မြောက်ပိုင်းပြည်နယ်တွေဖြစ်တဲ့နယူးယောက်၊နယူးဂျာစီနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလူပေါင်း30ထဲမှနေတေဆုံးခဲ့ရပါတယ်။နယူးယောက်မြို့တာဝန်ခံအရာရှိတွေကတော့တေဆုံးသူ15ယောက်လောက်ဟာမြောက်ထက်တွေမှာရေရှမ်းတာကြောင့်ဖြစ်စေ၊သူတို့ရဲ့ကားတွေထဲမှာပိတ်မိရာကဖြစ်စေတေဆုံးရတယ်လို့ပြောပါတယ်။အခုလိုပြင်းထန်တဲ့မုန်တိုင်းတွေတိုက်ခတ်တာဟာရာသီဥတုဖောက်ပြန်တဲ့ပြဿနာနဲ့ရင်ဆိုင်ရတာကိုသတိပေးနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။
Past few days of Hurricane Ida and the wildfires in the west and the unprecedented flash floods in New York and New Jersey.
ဒီကနေ့ရပိုင်းတွင် Hurricane Ida ဖြင့်အနောက်ချမ်းမှာတောမီအကြီးကျယ်လောင်နေတာနဲ့ New York နဲ့ New Jersey ပြည်နယ်တွေမှာလျှက်ပြေရေကြီးတာတွေကပြင်းထန်တဲ့မုန်တိုင်းတွေနဲ့ရာသီဥတုဖောက်ပြန်မှုခံစားနေရတယ်ဆိုတာကိုထပ်သတိပေးနေတာဖြစ်ကြောင်းနဲ့ဒီအတွက်ပြင်ဆင်မှုတွေပိုကောင်းအောင်လုပ်ရမယ်လို့ပြောပါတယ်။ Hurricane Ida ဟာတနင်္လာနေ့က American တောင်ပိုင်း Louisiana ပြည်နယ်ကုန်းတွင်းပိုင်းကို Hurricane ပြင်းအဆင့်၄နဲ့ဝင်ရောက်ခဲ့တာဖြစ်ပါတယ်
။ဥရောပသမဂ္ဂ EU ရဲ့အချက်လက်ဆိုင်ရာလုံခြုံရေးဥပဒေကိုချိုးဖောက်တဲ့အတွေ့ဆိုပြီး Facebook ကုမ္ပဏီကပိုင်တဲ့ WhatsApp ကို Ireland နိုင်ငံကမနစ်ကြာတာပရိနေကဒဏ်ငွေချမှတ်လိုက်ပါတယ်။ဥပဒေဥရောပဆိုင်ရာ Facebook ကုမ္ပဏီဌာနချုပ်တည်ရှိတဲ့ Ireland နိုင်ငံကအချက်အလက်ဆိုင်ရာကာကွယ်ရေးကော်မရှင် DPC ကိုဥရောပသမဂ္ဂကတရားစွဲဖို့အနှင်းခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက် DPC ကနေ Facebook ကုမ္ပဏီပိုင် WhatsApp ကိုဒဏ်ငွေဒေါ်လာ 268 တန်ချမှတ်လိုက်ပါတယ်။မ မနစ်ကလည်း Twitter ကုမ္ပဏီကိုတိုင်ရိုက်ခဲ့ရမှာတော့ယူရိုငွေ၄သိန်းခွဲပဲချမှတ်ခဲ့ပါတယ် Facebook ကုမ္ပဏီပိုင် WhatsApp ကတော့အဲ့ဒီလိုဆုံးဖြတ်ချက်ကိုသဘောမတူပဲပြန်လည်သုံးသပ်ဖို့တောင်းဆိုမယ်လို့သဘောထားထုတ်ပြန်ထားပါတယ်တံငွေချမှတ်တာတွေဟာလည်းလုံးဝကိုအချိုးအစားမညီဘူးလို့လည်းစောရကတက်ထားပါတယ် Apple, Google နဲ့ Twitter တို့လိုအဓိကနည်းပညာကုမ္ပဏီကြီးတွေရဲ့ဥရောပဆိုင်ရာရုံးချုပ်တွေဟာအိုင်ယာလန်နိုင်ငံမှာတည်ရှိကြတဲ့အတွက် EU ကချမှတ်ထားတဲ့အချက်လက်ဆိုင်ရာကာကွယ်စောင့်ရှောက်ရေးနည်းဥပဒေ GDPR သဘောတူညီချက်ကိုလိုက်နာဖို့အတွက် DPC ကတာဝန်ယူရပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထေတန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါဗျာ VOA ရဲ့မနက်ခင်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သတင်းပေးပို့ရေးတပုတ်ကိုရင်တင်ဆက်ကြပါတယ်မြန်မာနိုင်ငံအင်ဆောင်အစိုးရကကုလသမဂ္ဂမှာအမြဲတမ်းကိုယ်စားလှယ်တန်အမှတ်နေရာကိုရရှိနိုင်ဖို့ကြိုးပမ်းနေချိန်မှာပဲစစ်ကောင်စီနဲ့တရုတ်ရုရှားနိုင်ငံတွေကြားအစင်းမြင့်ခီးစဉ်တွေဇက်တိုက်ပေါ်ထွက်လာတာကြောင့်စစ်ကောင်စီရဲ့ရည်မှန်းချက်တွေအထမြောက်လာနိုင်မှာပါလားမြန်မာရေးသုံးသပ်သူတွေရဲ့အမြင်တွေကိုစူးစီးပြီးဦးဝင်းမင်းကတင်ပြထားပါတယ်ဗျာ
ဟုတ်ကဲ့မြန်မာရေးလှစ်လာသုံးသပ်သူတရုတ်နိုင်ငံအခြေစိုက်ဒေါက်တာလှကျော်စောကမြန်မာစစ်ကောင်စီရဲ့ကုလနေရာပြန်ရရေးပေါ်
တရုတ်တို့ရုရှားတို့ကတော့ကြားနေမှာပဲစစ်ကောင်စီကိုဒီနေရာမှာထောက်ခံနိုင်မယ်လို့တော့ကျွန်မမထင်ဘူးဗျာဘာလို့ပြည်သူလူထုကပိတ်ငာကြီးထားပြီးတော့စကောင်စီဘက်ကတွေ့လို့နေဆိုတာလည်းသူတို့သိတယ်လေဒါပေမဲ့စကောင်စီကိုလည်းသူတို့ကပြစ်ပြစ်ခါခါလုံးလုံးမဖြစ်ဘူးဘာဖြစ်လို့လဲဆိုတော့ဆွေးနွေးဖို့ကြတဲ့ခါကျတော့စကောင်စီကလည်းတရုတ်ကရုရှားကိုတမတမကြတယ်အလေကောင်ကရပ်ပြီးဆွေးနွေးပေးတယ်ဆိုရဲအမြင်မျိုးရဖို့အတွက်လေဟိုတလောကလုတ်တဲ့ကုလလုံခြုံရေးကောင်စီကအာဖဂန်နစ္စတန်ကိစ္စတွေသူတို့နှစ်နိုင်ငံပဲကြားနေလိုက်ပြီးတော့ဂျန်နဲ့73နိုင်ငံကပတ်စ်လုပ်လိုက်တာပေါ့နော်အဲပေးလိုက်တာပေါ့သူတို့ဗီတိုမသုံးဘူးကြအဲ့ဒါနဲ့ပတ်သက်ပြီးတော့တရုတ်ကုလသမဂ္ဂဆိုင်ရာတာမကကုလသမဂ္ဂဆုံးဖြတ်ချက်တွေဟာမတင့်တော်ရင်သူတို့ပြုပြင်နိုင်မှုစ조사တယ်တဲ့ဖြည့်ဆွက်တာတို့အဲ့လိုလုပ်လို့မရလို့ရှင်တော့တတ်နိုင်ကြမြားကြားပဲနေလိုက်တာမဲမပေးပဲနေလိုက်တာပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဆုံးဖြတ်ချက်တွေမှာတစုံတရာအပေါင်းလက္ခဏာပါတဲ့အကြောင်းအရာတွေရှိလို့
ဒီပေါ်နောက်မြမရေလိလာသုံးသက်သူဥမမောင်ဆိုကလည
်းနတ်ဆက်အနေနဲ့ကတော့ကုလသမဂ္ဗမှာတရားဝင်နေရာရည်ကို조사မှာဗျာအဲမဲ့လို့တဲ့ကဆက်ဆံရေးမှာနည်းနည်းခုနေတော့စိတ်တော်တွေးလာဖို့မရဘူးထင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ရှင်ရဲ့သတင်းဆိုရင်အဆက်ကရဲ့သတင်းတွေမှပေါ်ပြတာမတွေးရပါဘူး။ဒီရုပ်ကလည်းပဲဒီကုသလေဘသူရွေးတယ်မျိုးတွေဆိုတာမျိုးမှာသိသိဝင်လာ ው ဗျာ။ဒီလိုပုံစံကတော့လက်တွေ့ဘလို့စစ်စစ်ကြည့်နေရင်ဘက်မှာတော့အားသာတော့ရုရှားနေရာတော့သူ့နိုင်ငံရဲ့သူ့ဩဇာရှိတဲ့နိုင်ငံတွေကတော့ဟိုမှာပြုံးမဲပေးတော့မဲပေးပါလိမ့်မယ်။ဒါမဲ့ဒီကုသလေရွေးချယ်ရေးနဲ့ပတ်သက်လို့ကတော့ဗီဒီယိုနဲ့ဆုံးဖြတ်လို့မရတဲ့အခါကျတော့ဘယ်လိုရလက်ထွက်မလဲတော့မသိပါဘူး။ဒါမဲ့အနောက်တိုင်းကအားသာတယ်လို့ပေါ့ဗျာ။ကိုယ်စလေနေနဲ့အညီကြပဲရသည်ဖြစ်စေ၊တက်တာပဲရသည်ဖြစ်စေ၊ကြေကနာမဖြစ်ရှင်းနိုင်ဘူးလို့တရုတ်ကတော့အဲ့လိုယူဆထားပုံရပါတယ
်။ဒါအပြင်ဗမာစီကွန်မြူနစ်ပါတီကျော်ရေးစုခွင့်ရှိသူရဲဘော်ဖိုတန်ချောင်းကလည်း
ဒီတကူရတ်တပ်မကမှတရုတ်နဲ့ရုရှားနှစ်ယောက်ထဲမင်းကလည်းဘာမှမပြောတော့ပါဘူး။သူချရာဗမာပြည်အေးပေါ်မှာတက်ရောက်မှုရှိမယ်လို့မထင်ဘူးပြအဓိကကတော့သူဗမာပြည်မှာစစ်ကောင်စီရဲ့အခြေအနေတနည်းတခြားအခက်အခဲအကျတ်တွေကြီးမားတဲ့ကြီးမားတာပြီတက်ပေါင်းစုံကတာမန်နိုင်ငံရေးစီးရတာမကတော့ဘူးကျန်တဲ့စီးပွားရေးလူမှုရေးအကျတ်တွေတိတ်ကြည့်လာတဲ့အခါမှာသူတို့ကတက်နိုင်တယ်လို့ရင်းနှီးသူညက်ကိုဆွဲမိတယ်လို့ပဲရရကိုလှမ်းဆွဲနေတဲ့ပုံမျိုး
ဒီနေရာမှာတရုတ်ရဲ့အဓိကဆွဲရမှုကတော့မြန်မာပြည်ထဲမတည်ငြိမ်မှုတွေပိုဆိုးလာမှာကိုပါလို့ဥမမောင်ဆိုကထောက်ပြပါတယ
်တရုတ်နေနဲ့ကတော့မာပြည်ကတင်ငါပြည်ကရင်မှန်းချက်ထမှာပါတယ်ဘောင်ကပြုတ်ဖြတ်ပြီးတော့အိန္ဒိယသမုဒ္ဒရာထွက်ပေါက်လုံးမှာတော့ရင်းနှီးမြုပ်နှံမှုလုံးမှာတော့ပါတဲ့ခါကျတော့ဖြူဝါရီတရက်နေ့ဘာနာလွှဲပြောင်းယူပြီးတဲ့နောက်ပိုင်းမှာမတည်ငြိမ်နိုင်ငံရေးရစီရေးရလဲတိုက်ခိုက်မှုတွေနေရာအနှံ့မှာဖြစ်လာတယ်တကယ်လို့သာဒါတို့မထင်သိနိုင်ဘူးဆိုရင်တော့ပိုဆိုးလာမှာပဲအနေနဲ့ရမှာ PDF နာမည်နဲ့ကောအခြားနာမည်နဲ့ကောလက်နက်ငယ်ဖွဲ့ပြီးအများကြီးထွက်လာအဲဒီရင်ကျွန်တော်တို့တိုင်းသားပြည်နယ်ဒီမှာလဲချင်းနဲ့ကြားမှာဒါလုံးဝစနေတွေမရှိရဲ့လက်နက်ငယ်တက်ထဲမှုတွေဟိုပြင်းပြင်းထန်ထန်ဖြစ်လာအဲ့တော့ကချင်မှာရှမ်းမှာဒီကရင်မှာဒါတွေကတော့ထူးပြိုးစရာမလိုဘူးဗျာဒီလိုအခြေအနေမျိုးမှာပြည်ငင်းမှုဖြစ်လို့ဆိုလို့ရှိရင်နာဆာကတန်နေရောအနေဒီရောအဖက်စလုံးကနေပြီးတော့ စစ်ဆန်ညှိနှိုင်းမှသာလေပြည်လည်းမယ်ဆိုတဲ့ဘက်ကချင့်ကပ်လာတယ်အဲ့တော့သူ့ရဲ့ဟာကို counter force ဆိုရင်တော့သူကအာဆီယံနဲ့ချင့်ကပ်ပြည်နိုင်မယ်ဆိုတဲ့ဘက်ကတော့ချင့်ကပ်တယ
်ဒီပေါ်ဒေါက်တာလှကျော်ဇော်ကလည်
းအခုကတော့သူတို့နဲ့လည်းနိမိတ်တွေဆက်ဆက်နေတဲ့အခါကျတော့သူတို့တွေလည်းအန္တရာယ်ရှိတာပေါ့ဗျာမတည်ငြိမ်တာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒေသတွေကိုလည်း PDF တွေပါတယ်တော်တော်များများရောက်တာပြီးဒီဘက်ကပြေးလာတဲ့လူတွေလည်းတော်တော်များများရောက်လာပြီးဖြစ်တာပေါ့နောက်ထပ်ပြန်ပြီးတော့သူတို့နိုင်ငံမှာဖိတ်ဆန်လာမှလည်းသူတို့ကြောက်ခဲ့တယ်အခုကကိုဗစ်ကလည်းရှုပ်နေတာခါကျတော့သူတို့ပိုပြီးပြတ်သားဖို့တို့တယ်လေဗမာပြည်ဖို့တည်ငြိမ်ဖို့ဟိုအေဂျန့်မှုလို့တို့ဖြစ်နေတာပေါ့မမာပြည်အေဂျန့်ဘူကလည်းတရုတ်အတွက်ကသူ့အကျိုးစီးပွားနဲ့ဆက်ဆက်နေတယ်လေသူ့ရဲ့ပိုလမ်းမှဖြစ်မြောက်ရေးရာလိုအပ်တာဟုတ
်တကယ်တော့အခုစက်တင်ဘာလလယ်မှာစမဲ့86ကျင်းမြောက်ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာမြန်မာနိုင်ငံကုလသမဂ္ဂနေရာအတွက်စစ်ကောင်စီရဲ့အိမ်ဆောင်ဆိုရနဲ့ NUG အမျိုးသားညီညွတ်ရေးဆိုရတို့ကြားအပြိုင်တင်သွင်းမှုကိုဆုံးဖြတ်ပေးရဖို့ရှိနေပါတယ
်။ဦးဝင်းမင်းတင်ပြခဲ့တာပါဗျာ။အခုတော့ငွေစည်းမတည်ငြိမ်တဲ့အကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစက်တင်ဘာ2ရက်ကြာသပတေးနေ့ကပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကို1830ကျပ်အထိဈေးပေါက်ခဲ့ပါတယ်။တရုတ်ယွမ်ငွေနဲ့လဲနှုန်းမြန်မာကျပ်ငွေတန်ဖိုးကလည်းဒီရက်ပိုင်းနဲ့အတော်လေးကျနေပါတယ်။အခုလိုအခြေအနေမှာဒေါ်လာဈေးဆက်မတက်ရအောင်ဘဟုဗန်ကထိန်းချုပ်ဖို့ကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
စက်တင်ဘာလ2ရက်ကျေလာပရီနေ့ကအမေရိကန်ဒေါ်လာလဲနှုန်းကပြင်ပဈေးကွက်မှာ1830ကျပ်အထိဖြစ်နေပါတယ်ဘဟုဗန်ကကျေလာပရီနေ့အတွက်တရားဝင်သတ်မှတ်ထားတဲ့ရည်ညွှန်းငွေလဲနှုန်းတန်ဖိုးကဒေါ်လာကို1900ကျပ်ဖြစ်ပါတယ်ဒါပေမဲ့တရားဝင်ဖွင့်ထားတဲ့ငွေလဲကောင်တာတွေမှာပမာဏအကန့်အသတ်နဲ့တာဝယ်နိုင်တာဝယ်ဖို့တတ်မှတ်ချက်တွေရှိနေတာကြောင့်အရေးပေါ်ဒေါ်လာလိုသူတွေကအပြင်မှာပေါက်ဈေးပေးပြီးအယောင်းဝယ်လုပ်နေကြရတာဖြစ်ပါတယ်။ဒါကြောင့်ဒေါ်လာကို1830ဈေးအထိပေါက်နေတာပါ။ပြင်ပငွေလဲကောင်တာတွေမှာအစိုးရတတ်မှတ်ထားတဲ့နှုန်းနဲ့ရောင်းချပေးနေပေမဲ့တရားဝင်ရောင်းချတဲ့ပမာဏထက်ပိုပြီးလိုအပ်တဲ့လုပ်ငန်းရှင်တွေကတော့ပြင်ပဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးနဲ့ပေးပြီးဝယ်နေရကြောင်းဈေးတင်သွင်းတဲ့လုပ်ငန်းရှင်တူက VOA ကိုရှင်းပြပါဗျာ။အ
ဲဒီတော့ဟုတ်တယ်ဖောက်ချရာသုံးလို့ကလူတူဝယ်လူတူရောင်းမှာတော့ဒေါ်လာဈေးကပျောက်ပြီ။ဈေးကွက်ရလို့မရှိဘူးကွာ။ဒီပေါ်ရဲ့ဟိုလူတူတွေတော့ဝယ်ရမှာပေါ့နော်။ဒီစီမာတဲ့လူတွေစေဝါပါတဲ့လူတွေပါတယ်။အရင်ကကုန်တဲ့လူတွေတော့အဲ30လောက်ဒီဝယ်ရတယ်
ရွှေဈေးကလည်းစက်တပ်ပရင်းနေကတကြက်သားကို18,300ကျော်ဈေးဖြစ်နေပါတယ်။စစ်ကောင်စီကမြန်မာငွေစက်ကူတွေဇက်တက်ရိုက်ထုတ်နေတဲ့ဆိုတဲ့ကောလာဟာလာသတင်းတွေကြောင့်အခုရက်ပိုင်းဒေါ်လာဈေးတွေတက်နေတာလို့ရွှေလုံငန်းရှင်တယောက်ကသူ့အမြင်ကို VOA ကိုပြောပြပါဗျာ။ဒေါ်လာဈေးက
တော့စက်တက်ကုန်ရှိရပေါ့နော်။ဒီမှာကြက်လေပေါ့ကျော်ကြီးနေတာပေါ့။ဒါမှအိတ်သိန်းစင်တာတွေမှာတော့လေဘုကမိုင်းကြီးပေါ့ဒီတိုင်းနဲ့ဈေးကျင်နေတယ်ဆိုရင်တကယ်တော့ဝယ်မယ်ဆိုရင်လူတော်မရနိုင်တာ။ဒီကတော့ပေါ့ဒီတော့စက်တိုက်ကိုတက်နေတာ။
ပြင်ပဈေးကွက်မှာဒေါ်လာဈေးတက်နေတယ်လို့တရုတ်ယွမ်ငွေဈေးကလည်းတက်နေပါဗျ။တရုတ်မြန်မာအဓိကကုန်သွယ်နေတဲ့မူဆယ်နယ်စပ်မှာလည်းတရုတ်ယွမ်ငွေယွမ်တရာကိုကျပ်2000ပတ်ဝန်းကျင်နဲ့အရင်ကရှိခဲ့ပေမဲ့အခုရက်ပိုင်းမှာတော့2800ကျပ်ကျော်အထိဈေးတက်နေတာပါ။ယွမ်ငွေနဲ့ကျပ်ငွေအယောင်းဈေးအဝယ်ဈေးကလည်းကျပ်1000ကျော်လောက်ကွာဟနေပါဗျ။နယ်စပ်ကုန်သွယ်ရေးကိုမကြခင်ပြန်ဖွင့်တော့မယ်။တရုတ်ယွမ်ငွေကိုလဲထားတာကခိုင်မာမှုရှိမယ်ဆိုတဲ့အမြင်တွေကြောင့်ပဲဒီရက်ပိုင်းနဲ့မှာယွမ်ငွေတန်ဖိုးတက်နေတာလို့စောင့်ကြည့်သူတွေက VOA ကိုပြောပါတယ်။ online ကနေငွေပေးငွေချေလို့ရတဲ့ KP ငွေစည်းရင်းတွေအပိတ်ခံရတဲ့ကိစ္စဖြစ်တယ်လို့တရုတ်ကျေကောင်မျိုးကမြန်မာကုန်တဲ့သူကပြောပါတယ်
။ကျွန်တော်လည်းဇာတ်မှာကိုလောရဲထားပါတယ်ကျွန်တော်တာမန်ကုန်တဲ့ဟိုတဦးလောက်မှာအဲဒါတော့ KP ထဲမှာအဲဒါတော့350 360ရှိတယ်။ဒီဆက်သွားလုံးလည်းလုံးနေတော့ဒီຢာတွေကအမြဲတမ်းရှိတယ်။အဲ့တော့ဒီ KP နဲ့ပတ်သက်တဲ့ဟာတွေကဒီလိုကောလာဟာလာတွေဖြစ်လာတဲ့အချိန်မှာအကုန်လုံးထုတ်ပြီးလဲကြပြီ။သိုးရင်ကပေါ့နော်အဲ့တော့ဇန်ဝါရီပြီးတဲ့အချိန်မှာကြာလဲဆိုတော့ဒါမောင်ငွေဈေးတမဆိုတာအချက်ပဲနော်အဲ့တော့ဇန်ဝါရီကိုဟိုဈေးကြီးရတာပေါ့ဒါ
ငွေလဲနှုန်းမတက်အောင်မြန်မာနိုင်ငံဗဟိုဘဏ်ကလည်းစူးစမ်းနေပါတယ်ဗဟိုဘဏ်ကရင်းညွှန်းငွေလဲလှယ်နှုန်းကိုနေ့စဉ်တက်မှတ်ပေးနေပြီးအဲ့ဒီတန်ဖိုးအတိုင်းပြင်ပဈေးကွက်မှာအယောင်းဝယ်လုပ်ကြဖို့ကိုလည်းညွှန်ကြားထားတာပါဈေးအစမတန်ကွာခြားမှုမရှိအောင်ဗဟိုဘဏ်ကဒေါ်လာငွေကိုထုတ်ရောင်းနေတာလည်းလှုံ့ဆော်နေပါတယ်ဗဟိုဘဏ်အနေနဲ့ဒေါ်လာငွေလဲလှယ်နှုန်းတန်ဖိုးတစ်ခုမှတည်ငြိမ်နေအောင်စူးစမ်းထိန်းချုပ်နေတယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်ဟိုကိုလိုချင်းလိုဈေးကိုထိန်းချုပ်လို့မရဘူးဟုတ်တော့ဖက်ဒီနဲ့ဒီကူပေါ်မှာဒေရောင်းဝယ်ပြောင်းရင်ဘယ်လိုဖြစ်နေဒေါ်လာကြီးညီမအုံးနဲ့ဒီကန်နဲ့ကိုင်းသေးလို့လည်းညီမအောင်တော့ဆိုးရပါဘူး။အဲတော့ကျန်းကြီးကတော့ကျွန်တော်ကထောက်ခရရင်းပါပဲရှိအောင်ကျွန်တော်တို့ဈေးမှုရထားပါဘူး။
Bring on Pete, Siwa, Langzazi, Sadongzi, Sadagoni, Edu, Nangan Jangwego, Lua Chabo, Mudivi, Pizirani, Longashin, Penny Eja, Muji Yangwayama, Pitane, a dying at the German Dwa, Ni Nani, Sade, Nilan Nakusalongo, don't view Dwamelo, Boho, and two Ogataga, Biovare, Nangayimadina, Pirin Bansanid, Gongong Pian Lemele, Banangira, Piba, Jinni Hilan Mui, Tokwania, Nezakong Mui, Jetania, Govit, Kayoga, Tan, Kaniara,
စားတဲ့အခြေအနေတွေဖြစ်နေချိန်မှာမြန်မာကျန်းဝေတန်ဖို့ကြာဆင်းလာနေတာဖြစ်ပါတယ်ခင်ဗျာကိုရဲမမှာခင်ဗျာဝုဒကတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြခြင်းပါတယ်အာဖရိကတိုက်အတွင်းမှာစက်တင်ဘာလကုန်ကြာလို့ရှိရင်ကိုဗစ် 19
ရှင်နီဘာကပေးပို့တဲ့သတင်းကိုတော့ကိုဇော်မိုးကျော်ကတင်ပြထားပါတယ်အခုလိုအာဖရိကမှာကာကွယ်ဆေးထိုးဖို့တတ်မှတ်ထားတဲ့ရည်မှန်းချက်အတိုင်းပြင်းပြအောင်မြင်အောင်မဆောင်ရွက်နိုင်ရတဲ့အဓိကပြဿနာကတော့ချမ်းသာတဲ့နိုင်ငံကြီးတွေကကာကွယ်ဆေးတွေကိုဝယ်ယူစုဆောင်ထားတဲ့အတွက်ဖြစ်တယ်လို့
Equally concerning is the continuing inequity in the distribution of doses.
ကျမတို့အားလုံးစိတ်ပူတာကတော့ကာကွယ်ဆေးဖြန့်ဖြူးတဲ့နေရာမှာမမျက်မတဆက်ပြီးဖြစ်နေတဲ့ကိစ္စပါတကဘာလုံးဖြန့်ဝေတဲ့ကာကွယ်ဆေးအရေးအတွက်အန်း9000မှာအာဖရိကအနေနဲ့နှစ်ရာခိုင်နှုန်းပဲရပါတယ်ဒီနှုန်းတိုင်းပဲအပြောင်းလဲဘာမှမရှိပဲလက်ရှိအတိုင်းဆက်သွားနေမယ်ဆိုရင်တော့အာဖရိကတိုက်ကနိုင်ငံ90လေးနိုင်ငံတဲကလေးဆက်နှစ်နိုင်ငံအတွက်ဒီစက်တင်ဘာလကုန်မှာအပြီးကာကွယ်
ဆိုးဆုံးဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအာဖရိကနိုင်ငံပေါင်း54နိုင်ငံတဲက24နိုင်ငံမှာကိုဗစ်ဖြစ်ပွားမှုနှုန်းမြင့်တက်နေပြီးကူးစက်နှုန်းလည်းမြန်ဆန်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစီရင်ခံဖော်ပြထားပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်တွေအရအာဖရိကတိုက်မှာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း၈သန်းလောက်ရှိပြီးပြခဲ့တဲ့ရက်သားတစ်ပတ်အတွင်းမှာတင်2,100ကျော်ထပ်မံကူးစက်ခံရပါတယ်။အခုလိုကူးစက်ခံရမှုတွေကြောင့်သေဆုံးသူ3,900ကျော်ရှိတဲ့အထက်ကပြီးခဲ့တဲ့အပတ်ထဲမှာတင်သေဆုံးသူ9,500ကျော်ရှိပါတယ်။အာဖရိကတိုက်မှာကိုဗစ်ရောဂါအခြေအနေဟာဆက်လက်ဆိုးဝါးနေပြီးနာရီတိုင်းမှာလူ26ဦးသေဆုံးနေတယ်လို့မိုတီကပြောဆိုပါတယ်။အခုလိုကိုဗစ်ကာကွယ်ဆေးထိုးတဲ့နှုန်းနှေးကွေးနေရင်ကိုဗစ်ကြောင့်အပြင်းအထန်ဖျားနာမှုသေးဆုံးမှုတွေဆက်လက်ရှိနေအောင်မှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ကာကွယ်မှုတွေကိုမယုံသိမ့်ပဲဆက်လက်ထားကြဖို့ကိုလည်းသူကတိုက်တွန်းပါတယ
် With concerns about variants and political pressures driving the introduction of booster shots
ကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေထပ်ပြီးတွေ့ရတာနဲ့နိုင်ငံရေးဖြစ်ရာတွေနဲ့အတူကာကွယ်ဆေးထိုးပြီးမှုနှုန်းမြင့်တဲ့နိုင်ငံတွေအနေနဲ့နောက်ထပ်ကာကွယ်ဆေးထပ်ထိုးပြီးကိုဗစ်အန္တရာယ်ရော့ကျအောင်ကြိုးပမ်းနေတဲ့အခြေအနေတွေကြောင့်ကျမတို့ရဲ့တကဘာလုံးကာဝဆေးတာရူညီမျှဖြန့်ဝေတုံးဆွဲနိုင်ရေးဆိုရဲမျှော်မှန်းချက်ကတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရအောင်ပါပါ။အ
ာဖရိကကိုကာဝဆေးတင်ဖို့ရောက်ရှိတဲ့နှုံမြန်ဆန်လာတဲ့အတွက်တော့သူ့အနေနဲ့အားတက်မိကြောင်းမိုတီကပြောဆိုပါတယ်။ဒါပေမဲ့ကာဝဆေးတွေဝင်ငှပေးတာနဲ့ပတ်သက်လို့တော့စီမံခန့်ခွဲမှုတွေတိုးတက်ကောင်းမွန်လာဖို့လိုသေးတယ်လို့ဆိုပါတယ်။အခုလိုကိုဗစ်ကပ်ဆိုးကြီးကနေလွတ်မြောက်ပြီးကမ္ဘာကြီးပြန်လည်ကောင်းမွန်လာဖို့အရေးမှာကမ္ဘာနိုင်ငံအားလုံးရဲ့စီးလုံးညီညွတ်မှုဟာအဓိကကျတဲ့နေရာမှာဆက်လက်ရှိနေသေးပါကြောင်းအာဖရိကဆိုင်ရာ WHO အကြီးအကဲမိုတီကပြောဆိုခဲ့ပါတယ
်။အာဖရိကတိုက်ကကိုဗစ်ဆေးထိုးရမယ့်အခြေအနေကိုကိုယ်စုံမှုကြောင့်ပြောပြခဲ့တာပါ။စက်တင်ဘာလ3ရက်တောက်ကြနေမနေ့ပဲ VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
အမေရိကန်ရဲ့အကျိုးစီးပွားတိုးတက်စေဖို့နဲ့အခြေခံစံတန်ဖိုးတွေကိုလိုက်နာကျင့်သုံးဖို့ဆိုတဲ့ဘုံရည်မှန်းချက်အတွက်အခရာကျတဲ့အချက်ကတော့ကျွန်တော်တို့ရဲ့အနီးကပ်ဆုံးမဟာမိတ်တွေနဲ့မိတ်ဖက်တွေနဲ့အတူဆောင်ရွက်ကြဖို့ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုဩစတြေးလျ အိန္ဒိယနဲ့ဂျပန်နိုင်ငံကအဆင့်မြင့်တာဝန်ရှိပုဂ္ဂိုလ်တွေဟာဩဂုတ်လ12ရက်နေ့ကအွန်လိုင်းအနေနဲ့တွေ့ဆုံပြီးတိုင်ပင်ဆွေးနွေးခဲ့ကြပါတယ်။သမ္မတဂျိုးဘိုင်ဒန်၊ဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရစ်ဆန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဟိဒေ ဆူဂါရိုတို့ရဲ့သမိုင်းတွင်တဲ့ခွတ်လေးနိုင်ငံထိပ်သီးညီလာခံရဲ့နောက်ဆက်တွဲအဖြစ်ဒီ၈ကြိမ်မြောက်ဆွေးနွေးပွဲကျင်းပခဲ့တာပါ။စိတ်သဘောထားချင်းတိုက်ဆိုင်တဲ့ဒီမိုကရေစီနိုင်ငံ၄နိုင်ငံအတူစုစည်းပြီးခွတ်ရဲလို့ခေါ်ဝေါ်တာဖြစ်တယ်လို့နိုင်ငံကြ ాయి ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။အင်ဒိုပစိဖိတ်ဒေသတစ်ခွင်လုံးမှာရှိကြတဲ့နိုင်ငံတွေရဲ့ပြည်သူတွေအားလုံးအကျိုးသက်ရောက်မှုရှိမဲ့ကိစ္စရပ်တိုင်းအတွက်အတူပူးပေါင်းဆောင်ရွက်ကြဖို့ဖြစ်တယ်လို့ဆိုပါတယ်။အခြေခံအားဖြင့်အင်ဒိုပစိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသအဖြစ်ရည်တည်စေဖို့ဖြစ်ပါတယ်တဲ့။ကမ္ဘာလုံခြုံရေးနဲ့တာယာဝါပြောရေးဟာအားလုံးပါဝင်တဲ့ခန္ဓာရည်နဲ့စံမာတန်ဆွမ်းတဲ့ဒေသအဖြစ်ရည်တည်နိုင်မှုအပေါ်မှာမူတည်နေတယ်ဆိုတာကိုကွတ်ဒီမိုကရေစီလေးနိုင်ငံရဲ့ဩဂုတ်လ12ရက်နေ့အစည်းအဝေးရအသိမှတ်ပြုတဲ့အကြောင်းအမေရိကန်နိုင်ငံဂျာရီဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အင်ဒိုပစိဖိတ်ဒေသမှာကိုဗစ် -19 ကပ်ရောဂါအဆုံးသတ်ရေးနဲ့စီးပွားရေးနလန်ထူဖို့အတွက်ရေရှည်တည်တတ်မဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအရေးကြီးတဲ့အကြောင်းအဲ့ဒီအစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်။ဘုံအကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရဲ့အတော်များများပိုပြီးခီးရောက်စေဖို့နီလန်းတွေကိုသုံးသပ်ဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်။အင်ဒိုပစိဖိတ်ဒေသမှာအထိခိုက်လွယ်တဲ့နိုင်ငံတွေအတွက်စုစုစည်းစည်းအရေးတယူထောက်ခံပံ့ပိုးပေးဖို့ကုလသမဂ္ဂနဲ့ဆက်ဆက်အဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေခိုင်မာရေးဒီမိုကရေစီနဲ့လူ့အခွင့်အရေးတိုးတက်စေရေးသတင်းမှားတွေကာကွယ်နိုင်ရေးစတဲ့ဒေသတွင်းမဟာဗျူဟာကျတဲ့စိန်ခေါ်အကဲဆတ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ထိုင်ဝမ်ရေးလက်ကြားမှာငြိမ်းချမ်းရေးနဲ့လုံခြုံရေးအရေးကြီးတဲ့အခြေအနေနဲ့မြန်မာနိုင်ငံရေးအကျပ်အတည်းကိုဆွေးနွေးခဲ့တဲ့အပြင်အင်ဒိုပစိဖိတ်ဒေသတစ်ခွင်မှာအချက်အခြားကြတဲ့အာဆီယံရဲ့အခမ်းကဏ္ဍနဲ့မျှော်မှန်းချက်တွေအပေါ်ခွတ်လေးနိုင်ငံကအခိုင်အမာထောက်ခံကြောင်းထပ်မံအာမခံချက်ပေးခဲ့ကြပါတယ်။လာမယ့်ဆောင်းဥပောက်မှာဒုတိယအကြိမ်ခွတ်ထိပ်သီးညီလာခံကျင်းပနိုင်ဖို့အတွက်ဝန်ကြီးအဆင့်အကြီးတန်းအရာရှိအဆင့်နဲ့လုပ်ငန်းအဖွဲ့စသဖြင့်ပုံမှန်ညှိနှိုင်းမှုတွေဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်။ Quad အဖွဲ့ဟာနိုင်ငံတကာစည်းမျဉ်းတွေကိုအခြေခံပြီးဒီမိုကရေစီတံပိုးတွေတိုးတက်စေဖို့အတွက် American ပြည်ထောင်စုရဲ့အားထုတ်မှုကိုထဲထဲဝင်ဝင်အထောက်အကူဖြစ်စေတဲ့မိတ်ဖက်ပေါင်းစည်းမှုရဲ့အခမ်းအနားတစ်ရပ်ဖြစ်ပါတယ်။ကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်ချက်အများစုကိုဘယ်နိုင်ငံမှတနိုင်ငံနဲ့ဖြည့်ရှင်းလို့မရနိုင်ပါဘူး။ဒါကြောင့်စိတ်တူသဘောတူဒီမိုကရေစီနိုင်ငံတွေအတူတကွစုစည်းပြီးပူးပေါင်းဆောင်ရွက်ကြတာသဘာဝကျပါတယ်လို့အမေရိကန်နိုင်ငံဂျာရီဝန်ကြီးအန်ထိုနီဘလင်ကင်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ဗျာ။အခုနောက်ပိုင်းမှာလည်းကျွန်တော်ဥအောင်ခင်ရမြန်မာရေးတုံသက်ချက်ကျမ်းမာရေးကန္တာတိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုရှုစားနားဆင်နေကြတဲ့အတွက်ကျေးဇူးပါဗျာ
။ VOA American Band ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျတို့ဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေး။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါသေး။INFO ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါလေ။စလုံးပေါင်းက voabamesechannel ဖြစ်ပါလေ။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါလေ။Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/ VOA Burmese ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 25 kHz 12133ည line meter 40 kHz 4133ည line meter 51 kHz 5859နဲ့ line lab meter 190 kHz 1595ကပါကျွန်တော်ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရီဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးခန္ဓာအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အရင်ရှိထားတဲ့ဘိုင်လက်တရယ်တိုင်းဆိုရင်တော့သူ့ဘက်ကသတ်မှတ်တာကိုယ့်ဘက်ကသတ်မှတ်တာတွေရှိတယ်လေ။နောက်ပြီးတော့ကျွန်တော်တို့မှလည်းဟိုအမေကိုကိုအစွမ်းကုန်ခုကပါကွင်းကာကွယ်ပိုင်ခွင့်ဆိုတာလည်းရှိထားပြီးသားအပေါ်မှာအဲ့မှာပြောထားတဲ့နေရာတွေကျွန်လာပြီးဆိုလို့ပြစ်တော့ပါမယ်။အဲ့ဒါဒါသူ့ဘက်ပုံမှန်မှုတည်ရလေ
။ NCA အပြည့်အစာချုပ်သတ်မှတ်ချက်တွေရှိပေမဲ့လည်းကျူးကျော်လာရင်တော့တိုက်ပွဲတွေပြန်လည်ကြီးထွားလာနိုင်တယ်လို့ KNU တပ်ဖွဲ့ရဲ့တာဝန်ရှိသူတူပြောကြားသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်။မြန်မာစစ်အုပ်စုဟာသူတို့စိတ်ကြိုက်လှုပ်ခွင့်ရရင်ဥပဒေပေါင်းတဲ့ကလှုပ်လို့ရှိပါတယ်။ဒါပေမဲ့ဥပဒေတိုင်းမလုံနိုင်တော့ဘူးဆိုရင်တော့အကြမ်းဖက်တပ်ဖြတ်တဲ့အကြောင်းဦးအောင်ခင်ကသုံးသက်တင်ပြထားပါတယ်ဗျာ။
မြမတန်တမန်တွေထဲမှာစီအစိုးရကိုမချေနှက်လို့ကိုတော်ဝင်ကြတဲ့တိုင်းပြည်မှာနိုင်ငံရေးခုံလုံးတဲ့အစဉ်အလာရှိပါတယ်။1962နောက်ပိုင်းမဆာလာနဝတနာဖာစားတဲ့စီအစိုးရတွေလက်ထက်မှာနိုင်ငံရေးခုံလုံးပြီးအမိနိုင်ငံကိုမပြန်သူတွေရှိလာပါလေ။ခုံလုံးခွင့်ရတဲ့နိုင်ငံမှာငြိမ်းချမ်းစွာအခြေချနေထိုင်ကြတာများပါလေ။အထိုက်ခံလို့သူအလွန်နှဲပါပြီးစင်ပြိုင်အစိုးရမရှိတာကြောင့်စစ်အစိုးရတွေဟာမတုံမလုံထင်လို့ဆက်လုပ်ကြပါတယ်။ဒါပေမဲ့ဖြုတ်ချခံရတဲ့ NLD အစိုးရကိုတစ္ဆာကနဲ့တာမတ်တွေပေါ်ထွက်လာတဲ့အခါစစ်အုပ်စုဟာချင်းမကိုင်မိလက်မကိုင်မိဖြစ်ကုန်ပါလေ။ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းလို NLD အစိုးရကိုတစ္ဆာခံပြီးစစ်အာဏာသိမ်းမှုကိုဝေဖန်ရှုတ်ချတာမျိုးစစ်အုပ်စုတကားမှမကြုံဘူးသေးပါဘူး။အဲဒါကြောင့်လောက်ကြမှုပေါ်ပေါက်လာပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့မိဖြစ်သူကျော်ကျော်နိုင်ထွန်းရဲ့မိတ်ဆွေရောင်းရင်းဖြိုဟိန်ထွတ်ကဘန်ကောက်အခြေစိုက်လက်နက်ပွဲစားဦးဝေကိုနဲ့လက်တွဲပြီးဦးကျော်မိုးထွန်းကိုဖယ်ရှားဖို့စီစဉ်ပုံကိုဩဂုတ်လ29ရက်နေ့ထုတ် RFA သတင်းလွှာမှာအသေးစိတ်ဖော်ပြထားပါတယ်
။အခြေခံဥပဒေအရနိုင်ငံတော်အတိုင်ပင်ခံရာထူးကိုတည်ထွင်ပေးပြီးအချင်းစီနဲ့အချင်းကြော်တတ်တဲ့ရှေ့နေဦးကိုနီကိုလူသားသမားငှားပြီးတုတ်တင်ပြစ်တာဟာအထင်ရှားဆုံးဖြစ်ပါတယ်။အခုလဲစစ်ကောင်စီကိုစိန်ခေါ်တဲ့ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီပြန်ပါတယ်။ဦးကျော်မိုးထွန်းကိုအကြမ်းဖက်ဖယ်ရှားဖို့ကြံစီတဲ့နယူးယောက်မြို့နေမြန်မာနှစ်ဦးကိုအမေရိကန် FBI ကဖမ်းဆီးနိုင်တာဟာပြည်သူအောင်ပွဲတစ်ခုဖြစ်ပါတယ်။ဦးကျော်မိုးထွန်းရဲ့ယုံကိုမြန်မာဒီမိုကရေစီသမားတွေကနေရောညပါအလှည့်ကြဆောင်ကြပ်ပေးနေတဲ့အတွက်လောက်ကျန်သူဖြိုးဟိန်ထွန်းနဲ့ကျန်ရပါတူးကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းဗမာစစ်အုပ်စုဟာလူသားသမားငှားပြီးအကြမ်းဖက်လေးရှိပါတယ်။1990ရွေးကောက်ပွဲအနိုင်ရတဲ့ပြည်သူ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ NCGUB ညွန်ပေါင်းအစိုးရအဖွဲ့ဝင်2ဦးကိုစစ်အုပ်စုရဲ့လူသားသမားကတပ်ဖြတ်နိုင်ခဲ့ပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့အကောင်ဝင်းခွဲဒေါက်တာဆင်ဝင်းကောင်းဆောင်နဲ့NCGUB ညွန်ပေါင်းအစိုးရဝန်ကြီးဖြစ်သူဦးဝင်းကိုဟာယူနန်ပြည်နယ်ခုမင်မျိုးကဟိုတယ်တစ်ခုမှာတဲခုံနေစဉ်1993မှာအသက်ခံလိုက်ရပါတယ်။တနှစ်ထဲမှာဝန်ကြီးအဖွဲ့ဝင်ဦးလှပြည်ဘန်ကောက်မှာလုံခြံတပ်ဖြတ်ခံလိုက်ရပြန်ပါတယ်။ဘန်ကောက်မြို့မှာတန်ယုံဟာထောင်လိုင်းရေးဌာနချုပ်လူဖြစ်နေပြီးလူသားသမား900ရာလွယ်ကူတဲ့အတွက်ဗမာစစ်အုပ်စုရဲ့အကြမ်းဖက်မှုတွေအောင်မြင်တာဖြစ်ပုံရပါတယ်။စစ်တပ်နဲ့နှိစက်တဲ့လက်နက်ခိုင်အဖွဲ့အစည်းတွေကိုစီယုံတင်တွင်ပြီးလောက်ကျန်တပ်ဖြတ်ခိုင်းတဲ့အစဉ်အလာလည်းရှိပါတယ်။ KNU အထွေထွေအတွင်းမှုလောက်ကျန်တပ်ဖြတ်ခံရမှုကိုကြည့်ရင်တမတော်တဲမှာလည်းလူသားသမားငှားရမ်းပြီးလောက်ကျန်တပ်ဖြတ်ဖို့ဝင်မလေးသူတွေရှိကြောင်း သိနိုင်ပါလေ
KNU ကအမျိုးသားအစည်းအရုံးရဲ့အထွေထွေအတွင်းမူဖရိုမန်းရှာလာဖန်းဟာလူချစ်လူခင်များပြီးအမျှော်မြင်ရှိတဲ့ခေါင်းဆောင်တူဖြစ်ပါတယ်ဒီမိုကရေစီလှုပ်ရှားမှုမှာအရေးပါတဲ့ခေါင်းဆောင်အဖြစ်ပါဝင်လှုပ်ရှားနေသူပါဒါကြောင့်မို့တမ်မရော်နဲ့နီးစပ်တဲ့ DGBA နဲ့ကရင်ငင်းငိုင်းဤကောင်စီစတဲ့ကရင်ဂိုင်းကွဲတွေကလုတ်ကြံတက်ဖြတ်တာလို့ပြောဆိုကြကြောင်းဩဂုတ်လ17ရက်နေ့ထုတ်အေယာဝရီစာဆောင်မှာဖော်ပြပါတယ်လက်ရှိစစ်ကောင်စီမှာကာကွယ်ရေးဝန်ကြီးလုပ်နေတဲ့ဗိုလ်ချုပ်ကြီးညာထွန်းဦးလဲဒီလုတ်ကြံမှုထဲမှာပါဝင်နိုင်တယ်လို့ခန့်မှန်းကြပါတယ်ဖရိုမန်းရှာကိုတက်ဖြတ်တဲ့2008ခုနှစ်ဖေဖော်ဝါရီ14ရက်နေ့မှာဗိုလ်ချုပ်ကြီးညာထွန်းဦးဟာအရှိပိုင်းတိုင်းမှုဖြစ်ပြီးတက်မတော်ကုသလေဖြစ်ကြောင်းအေယာဝရီမှာဖော်ပြပါတယ်
ညောင်မျိုးက NLD အစိုးရရဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုဖယ်ရှားဖို့ကြံစည်နေချိန်မှာလန်ဒန်မြို့တော်အခြေဆိုင် NLD တာမတ်ကိုလည်းအိမ်မှာမနေရအောင်စစ်ကောင်စီကိုယ်စားလှယ်တွေကချိန်ချောက်နေတယ်လို့ MAP မြန်မာ Accountability Project ရဲ့ညွှန်ကြားရေးမှူး Chris Gunness ကဩဂုတ်လ16ရက်နေ့ကသတင်းထုတ်ပြန်ပါတယ် Christopher Gunness ဟာ1988အရေးတော်ပုံအချိန်ကစပြီးမြန်မာဒီမိုကရေစီအရေးကိုကိုယ်ကြီးအပင်းနေသူဖြစ်ပါတယ်။ကြားဆွေးမှုကျွန်းလုံးနဲ့စေအုပ်စုဝင်တွေကိုတူးချင်းတရားစွဲနိုင်ဖို့ MAP ကရည်ရွယ်ပါတယ်။လောလောဆယ်တော့လန်ဒန်မြန်မာတာမမှုကို MAP ကကင်တွင်နေပါတယ်။ CDM မှာပအဝင်ချောင်းကျင်ညာတဲ့မြန်မာတာမဥကျော်စွာမင်းရုံးပတဲ့နိုင်အောင်ရည်ရွယ်ပြီးစစ်ကောင်စီလက်အောက်ခံစစ်တပ်မှုနဲ့ဩဇာကံတန်ဝင်တန်းအချို့ဟာတန်ယုံကိုတင်ပိုက်ထားပါတယ်။ဒါပေမဲ့သမ်းမှတ်နေတဲ့မြန်မာအစိုးရပိုင်အင်အားကိုတော့သိမ့်ပိုက်လို့မရပါဘူး။ဒါကြောင့်ဩဂုတ်လ14ရက်နေ့ကစပြီးစစ်ကောင်စီဩဇာခံတွေဥကျော်စွာမင်းအိမ်နာမှာခြေချင်းလိန်ပြီးရောင်းပေးပေးလောက်ပြနေတာကိုအရေးယူပေးဖို့ Chris Gunness ကကြေညာချက်ထုတ်ပြန်ထားပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ဗျာ။ဒီတစ်ပတ်မှာတော့ကိုဗစ် -19 ချိန်နောက်ဆက်တွဲသတိပြုစရာအကြောင်းတွေကိုပြောပြထားပါတယ်။ကိုဗစ် -19 ရောဂါဖြစ်ပြီးတော့နလန်ထလာချိန်မှာနှုံးချိတာ၊ဆုံးဖြတ်ရခက်ခဲတာ၊ရုတ်တရက်မူလဲအဆုတ်ထိခိုက်တာအပြင်နောက်ဆက်တွဲသတိပြုစရာတွေရှိနေသေးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းနယူးယောက်မြို့ကကူးစက်ရောဂါအထူးကုဒေါက်တာဇေယျတက်နဲ့ဆွေးနွေးမြင်မြန်ပြီးကိုဝင်းမင်းကတင်ပြထားပါတယ်ဗျာ
ဟုတ်ကဲ့ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့ကိုဗစ်နလန်ထချိန်မှာအဓိကဖြစ်တဲ့နှုန်းဒါဆုံးဖြတ်ရခက်ပြီးတော့အလုံးလောက်ခက်တာနောက်ရုတ်တရက်သွေးပေါင်ကျမူးပြီးတော့နှလုံးခုန်မြန်တာနဲ့အသက်ရှူမကောင်းတာတွေအကြောင်းပြောပြီးမှနောက်ထပ်သတိပြုစရာဆိုရင်ဆရာကြီးဘာကိုစရှင်းပြကြလဲ
psychiatric problem စိတ်နဲ့ပတ်သက်တဲ့ယောဂ two major စိတ်နဲ့ပတ်သက်တာနှစ်ခုရှိပါတယ်နံပါတ်1က PTSD လို့ခေါ်တဲ့ post traumatic stress disorder ဒါရ trauma ကြီးအကိုရဲ့တကယ်ပြောတာဘာလို့လဲဆိုတော့လေကျွန်တော်လက်ရှိအခုချိန်မှာကျွန်တော်ကုနေတဲ့လူနာ3ယောက်ရှိပါတယ်အဲ့ဒီလူနာတွေကလေတော်တော်လေးကိုလေကိုဖန်ကတော်တော်လေးခက်ရတယ
်စိတ်တန်ရရတာပါဘောနော
်ဟုတ်တယ်စိတ်ကလေတော်တော်လေးကိုခံရတယ်သူတို့ကစိတ်ထဲမှာလေတော်တော်ကြီးကိုလေငါသိကောင်ပေါင်းလေးဖြစ်သွားပြီးတော့မှပြန်ပြီးတော့ survivor ဖြစ်လာတဲ့အပိုင်းလေးရှိနေတာပေါ့နော်
သိရှေကျုံခဲ့ကြရတဲ့လူတွေပေါ့နော်စိတ်တန်ရတယ
်အဲ့လိုတပိုင်းပေါ့နော်ဟိုအထူးဖြင့်ကျွန်တော်တို့က PTSD ကိုအသုံးများဆုံးကတော့ဒီစစ်ပွဲကနေကြံလာပြီးတော့စစ်သားတွေဒါမှမဟုတ်လို့ရှိရင် 9/11 မှာဖြစ်တဲ့အဲ့လိုလူမျိုးတွေမှာကျွန်တော်တို့အသုံးများတယ်အဲဒါပေမဲ့လည်းဒီမှာလည်းတစ်ခါကျွန်တော်တို့တစ်ခါထပ်ပြီးတော့တွေ့တဲ့အပိုင်းရှိပါတယ်နောက်တစ်ခုက survivor guilt survivor guilt ဆိုတဲ့ဟာတော်တော်လေးကိုအတူတည်းတချို့မိသားစုတွေမှာကျွန်တော်အခုလက်ရှိလူနာတစ်ခုရှိတယ်ပေါ့နော်ဆိုတော့မိသားစုတစ်ခုမှာသားဘာတော့ကိုရဲ့အဖေအမေတွေရှိမယ်ဦးလေးတွေပဲကျွန်တော်ကမာနိုင်ငံမှာဆိုတိုက်တိုက်ဝန်းနဲ့နေကြတယ်ပေါ့နော်ဆိုလို့ရှိရင်အဲ့အင်ဇာမပြောလို့ရှိရင်မိသားစုမှာအဖေရောအမေရောများမပြောမဆိုတော့သုံးပါသွားတယ်ကိုကတယောက်ပဲကြံ့ရင်းခဲ့တယ်ကိုတယောက်တည်းပဲ survive ဖြစ်သွားတယ်အဲ့ဒါကို survivor guilt လို့အဲ့မှာသူကဖြစ်တယ
်ဟုတ်ကဲ့တခြားသူတွေဆုံးသွားပြီးတော့ကိုကတော့ရှင်သန်ပြီးတော့ကြံ့နေတယ်ဒါပေမဲ့ခုမှအဖြစ်ရှိတယ်လို့ခံစားရတာပေါ့နော်သူများတွေဆုံးသွားပြီးတော့ယူကျုံမရဟိုကိုရှင်သန်ရတာကိုပဲ
ကိုတယောက်တည်းခုမှ
ဖြစ်ရှိတယ်လို့ဟုတ်ကဲ
့ဟုတ်တယ်ခင်ဗျာတော
့ပြောပါစမ်း
အဲ့ဒီဟာလေတော်တော်လေးကိုဒုက္ခပေးတဲ့အပိုင်းထဲမှာပါပါလေအသက်ရှင်ကြံ့ရခဲ့တဲ့လူတယောက်ရဲ့စိတ်ထဲမှာပြည်စည်းမှုပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီ survivor ကတော်တော်လေးကြားလို့ရှိရင်လေ ငါဘာဖြစ်လို့သူတို့မလုပ်ပေးနိုင်ကြရတာလဲပေါ့လေဟိုဒီလိုမျိုးတွေဖြစ်ခဲ့တဲ့ဒီပါရင်အရန်ကိုရှိပါတယ်ကျွန်တော်လောလောလတ်လတ်မှာတယ်မိသားစုနှစ်စုလောက်ထဲမှာတင်ကိုပြောနေတာပေါ့နော်တစ်ချိန်လုံးပြန်ပြီးတော့ပြောနေကျွန်တော်တို့အတွက်ကလေအဲ့ဟာတော်တော်လေးခက်ခဲတဲ့အပိုင်းတည်းလာဘာလို့လဲဆိုတော့ကျွန်တော်တို့အရှိတော်အစံနိုင်ငံတွေမှာဒီတေယောဂါဆိုလို့ရှိရင်သူတို့ကမရှိဘူးပေါ့နော်တကယ်တော့အရန်ရှိတာပေါ့ကိုယ်အထူးဖြင့် stress တွေနဲ့အလုံးလုံးနေရတဲ့ဟာမှာဒီလိုမျိုးဖြစ်သွားပြီးတဲ့အချိန်မှာဒီအပိုင်းတွေကအများကြီးပါလာဟိုဘမလိုတရားနဲ့ဖြေလို့ရသလားဆိုတော့အများစုကတော့လေနည်းနည်းတော့မရတော့ဘူးလို့ဖြစ်တယ်ကိုရဘာဖြစ်လို့လဲဆိုတော့ဒါကတကယ်လက်တွေ့ကြုံခဲ့ရတဲ့လူတွေသူတို့ကဒီမှာတချို့လူတွေဆိုဒီနိုင်ငံမှာဆိုရင်ကိုရလနဲ့ချီပြီးတော့လေဒါမျိုးဒီ psychiatrist ဆက်တော်ပြီးစကားပြောပြီးတော့ psychotherapy ယူရတဲ့လူတွေအများကြီးရှိတယ်ကိုဘာလို့လဲဆိုတော့ဒီကျွန်တော်လူနာတယောက်ဆိုရင်မိသားစုမှာလေအဖေရောအမေရောအကိုရောသုံးယောက်လုံးဆုံးသွားပြီးတယောက်ပဲကြံရခဲ့တယ်ကောင်းပါလေသူကငငယ်လေးပဲရှိသေးတာပေါ့နော်ဆိုတော့သူဆိုလို့ရှိရင်လေတညာလုံးလေးလို့မရဘူးအိတ်လိုက်တိုင်းအိတ်လိုက်တိုင်းမှာတဲ့ဒီဟာတွေပြန်ပြီးတော့ flash back ပေါ့နော်အရင်တော့ဖြစ်ခဲ့တဲ့ဟာ
ပြန်မြင်အောင်တော့ပေါ့နော
် yeah
လက်ရှိရှိမှာဖြစ်တယ်လို့မျိုး
ဟုတ်တယ်
ဟိုအတိတ်ကဟာတွေကို
ဟုတ်တယ်
ပြန်မြင်အောင်လာတော့
ဟုတ်တယ်ဘာဖြစ်လို့ဆိုကိုအကုန်လုံးကအိမ်ထဲမှာတဲ့အကုန်ဒုက္ခရောက်ခဲ့တာဒါဒီအဲ့ဒါဟာတွေတကယ်မြင်လာတာသူတို့စိတ်ထဲမှာတကယ်လာပြောတယ်တကယ်အိတ်လို့မရအောင်ငါ့ကိုအိတ်သေးပေးပါကျွန်တော်အိတ်သေးပေးလိုက်လို့ရှိရင်ရသူအိတ်သေးဆိုရအောင်ပါဒါမျိုးဆိုရင်ကျွန်တော်တို့အနေနဲ့တရားဝင်နေတဲ့သတိထားရမှာပေါ့အဲ့ဒါတွေကတစ်ခါတလေကြားလို့ရှိရင်လူတွေရဲ့အသက်အန္တရာယ်ကြီးကိုပေးသွားနိုင်တဲ့အနေအထားတွေအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်ဗမာနိုင်ငံတစ်ခုတည်းကိုပြောတာမဟုတ်ပါဘူးအရှေ့အတောင်အစမှာရှိတဲ့ကျွန်တော်တို့ရဲ့ culture ပေါ့နော်မယိုးပလာယုံကြည်ချက်အရာစိတ်တရားဝင်တော့ပြရတယ်ဆိုရင်ယူတယ်လို့သတ်မှတ်တာကိုဒါယူတာမဟုတ်ပါဘူးဒါဟိုကျွန်တော်တို့အနေနဲ့နားလည်ရမယ့်အပိုင်းတစ်ခုပါပေါ့နော်ယူမှစိတ်တရားဝင်ပြရစရာလိုတာမဟုတ်ပါဘူးတကယ်လို့ယောဂလက္ခဏာဖြစ်တယ်ဆိုရင်အိမ်မှာကြိတ်မိတ်ပြီးတော့မနေပါနဲ့ပြောစင်းကြီးတောင်းလို့ရတယ်အထူးသဖြင့်အခုဒီချိန်မှာပြန်ပြီးတော့ recovery clinic တွေပြန်ဖွင့်လာတဲ့အခါမှာဒီ flashback တွေပေါ့နော်ပြန်ပြီးတော့အရင်တော့ဘာလို့ဖို့မျက်စိရှင်းပါတယ်ကိုယ့်ရဲ့မိသားစုတွေကိုဒုက္ခရောက်သွားတာပေါ့နော်အထူးသဖြင့်အခု Italy မှာရှိတဲ့ data တွေကိုဖတ်ကြည့်လို့ရင်အရန်တည်လာတယ်ကျွန်တော်ဘာလို့ Italy ကိုကျွန်တော်နှိုင်းချပြီးပြောရတာလဲဆိုတော့ပမာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့အနေအထားတစ်ခုက Italy နဲ့တော်တော်လေးကိုတူလို့ပါအီတလီမှာကျွန်တော်ဖြစ်ခဲ့တော့အသက်ကြီးတဲ့လူတွေအများကြီးဒုက္ခရောက်သွားတာပါဆိုတော့အခုလေကျွန်တော်တို့ကြည့်ရတဲ့ပုံစံအရဗမာနိုင်ငံမှာလူငယ်တွေမဆုံးရှုံးအောင်လို့ပြောတာမဟုတ်ပါဘူးရေဘူးရအားဖြင့်ကျွန်တော်ခြုံငုံပြီးကြည့်လိုက်လို့ရှိရင်80နဲ့90မှာတော်တော်လေးကို mortality များတယ်ဆိုတာကျွန်တော်ကြည့်လို့ရတယ်ကိုယ်ရထွက်လာတဲ့အနေအထားတစ်ခုကိုကျွန်တော်သိရတယ်ပတ်ဝန်းကျင်က social media တွေမှာသင်တဲ့ငါရဲ့ဘယ်သူဆုံးသွားတယ်ငါရဲ့အဖေဆုံးတယ်အမေဆုံးတယ်ကြည့်လိုက်လို့ရှိရင်အကုန်လုံးက90တွေ80တွေတချို့လူတွေဆို90တွေပေါ့နော်အဲ့လိုကိုလည်းမြင်ပါပါဒီကြားထဲမှာ
ဟုတ်ပါတယ်တတော်များသက်ကြီးပိုင်းနေဆုံးသွားတာကိုကျွန်တော်တို့မိတ်ဆွေရဲ့မိဘတွေကိုကျွန်တော်တို့ကိုယ်တိုင်ကြုံခဲ့ရတာပါတနိုင်ငံလုံးလည်းဒါကြီးကြုံမိတာပေါ့နော်စိတ်ပိုင်းဆိုင်ရာကုနာပြောလို့မျိုးခံစားချက်တွေဖြစ်ကြပါတယ်အဲ့တော့ဒီနေရာမှာဆက်ရင်နောက်တစ်ခု
ကတော့တခြားအချက်လေးတွေရှိလားဆိုရှိတာပေါ့ကွယ်ဥမာအထူးသဖြင့်ခေါ့
ချောင်းဆိုတာ
ဟုတ်တယ်ခေါ့ပါတော့ကျွန်တော်ကောင်းကောင်းနိုင်အောင်ထိနိုင်တယ်ကွယ်အဲ့ဒါကတော့ပြဿနာမရှိဘူးအခုချိန်မှာဒီခေါ့ပြန်ပြီးတော့ဖြစ်နေတဲ့ဟာကဆိုသေးတွေပေးလို့ရတယ်ဒါပေမဲ့ကျွန်တော်ကအဓိကကတော့အဲ့လိုမျိုးဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့တရားဝင်နေတဲ့ timing မှာတကယ်လည်းပျောက်ပါတယ်အဲ့ဒါကတော့ဒါကတော့ကျွန်တော်အာမခံရပါတယ်လုံးလို့ရတယ်ကိုယ်တကယ်လို့အဲ့လိုမျိုး2လ3လလောက်ချောင်းဆိုချောင်းကချောင်းကြောက်ပေါ့နော်တစ်ချိန်လုံးဆိုးနေတာကျွန်တော်တွေ့ဘူးတဲ့ချောင်းနေဆိုးလွားကြလို့နံရိုးကျိုးတဲ့အထီတောင်ဖြစ်တောင်ဆိုးတဲ့ချောင်းတွေရှိပါတယ်နဲတော့နဲတယ်ကိုယ်ချောင်းဆိုးတာကြံတာလေ
ဟုတ်ကဲ့နောက်ရောကြာရ
နောက်တစ်ပိုင်းကတော့ခုနလိုပဲဝင်းရှော့တာတို့ကဝင်းချုပ်တာတို့ကြုံရတယ်ကိုယ်ဒါပေမဲ့အများစုတော့လူကြတော့မဟုတ်ဘူးကိုယ်အဲ့ဒါတော်တော်လေးတော့အနေပိုင်းပဲရှိတယ်ဆိုတော့ညာတော့ဝင်းချောလို့ရှိရင်တက်နိုင်တယ်လို့ဆိုရင်တော့ကျွန်တော်တို့ဒီမှာကတော့ဝင်းပိတ်တဲ့ရှိနော်ပမာနိုင်ငံမှာလည်းရှိပါတယ်ဆိုလို့ရှိရင်တော့အဲ့ဒါနဲ့ကျွန်တော်ထိန်းကြည့်တယ်တက္ကသိုလ်ကြားလို့ရှိရင်လည်းဒီနိုင်ငံမှာတော့ဒီကတ်ထဲမှာရှိတဲ့ဟို probiotic လို့သုံးနေတာတော့ရှိတယ်ကိုယ်က probiotic ဆိုတာပမာလို့ဖြည့်စွက်တာတော့မဟုတ်ဘူးကိုယ်
ဟုတ်ကဲ့ဝင်းချောလို့ရှိရင်ဆုံရှုံသွားတယ်ဒီကောင်းတဲ့ bacteria တွေပေါ့နော်ပြန်ဖြည့်ပြရတာပေါ့
ဟုတ်တယ်ပြန်ဖြည့်တဲ့ဟာလေးတွေရှိတယ်ကိုယ်ရယ်ဝယ်လို့လည်းရပါတယ်ကျွန်တော်တို့အဲ့ဒါလေးတွေပြီးတော့ထိန်းကြည့်တယ်အလုပ်ဖြစ်ပါတယ်ကိုယ်ရယ်သူတို့လေဝင်းပိတ်တဲ့လူကတော့သိရှားပါတယ်ကိုယ်ရယ်ကျွန်တော်တို့သိတို့စာရတော့သူတို့ပြောတယ်ကိုယ်ကျွန်တော်တော့မတွေ့ဘူးပါဝင်းရှော့တဲ့လူကတော့လေနှစ်ယောက်တော့ဆိုကျွန်တော်တွေ့ဘူးပါလက်ရှိအနေအထားတစ်ခုမှာပေါ့နော
်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကျမအေကန္နာပြီးသွားပြန်တော့အခုဒီခါထိုင်းအခြေဆိုင်ဖီဝါဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
င်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေရတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာ KNU ကရင်မျိုးသားအစည်းအရုံးတက်မဟာ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေတွေနဲ့တရားစွဲဆိုခံရသူ35ဦးအမှုကိုရုတ်သိမ်းဖို့ပြင်ဆင်နေတယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တပ်တွေကိုလက်ခံမထားဖို့စစ်ကောင်စီတပ်တွေကလည်းဖိအားပေးပြောဆိုလာခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရပါပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။KNU ကရင်အမျိုးသားစည်းရုံးဘက်ကတတိပေးတားမြစ်ပေမဲ့လဲစစ်ကောင်စီတပ်ဖက်ကနယ်မြေကျော်ဝင်လာတာကြောင့် KNU ကော့ကရိတ်မြို့နယ်ကျေးရွာနဲ့ဘိုင်ကလာတုံကျေးရွာအကြားမှာစက်တင်ဘာလ၁ရက်နေ့က KNLA တပ်မဟာ6နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဟာ KNU ကော့ကရိတ်မြို့နယ်ရဲ့ထိန်းချုပ်နယ်မြေတွင်းမှာဖြစ်တယ်လို့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကထိခိုက်မှုတွေရှိတာကြောင့်တိုက်ပွဲပုံမပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်အနီးအနားကျေးရွာပေါင်း20နီးပါးကဒေသခံများတိတ်ဆောင်နေရတယ်လို့အဲ့ဒီဒေတာမှာရှိတဲ့ကျေးရွာတာဝန်ရှိသူတဦးကပြောပါတယ်စစ်ကောင်စီဘက်က PDF နဲ့ NUG တွေကိုစစ်ဆေးဖို့အကြောင်းပြချက်နဲ့ KNU ထိန်းချုပ်နယ်မြေအတွင်းကိုဝင်ရောက်လှုပ်ရှားတာဖြစ်ပြီး KNU အနေနဲ့မိမိနယ်မြေကိုကာကွယ်ဖို့အတွက်အောက်ခြေတပ်သားတွေကိုအပြည့်အဝလှုပ်ခွင့်ပေးထားတယ်လို့ KNU ဗဟိုဘက်ကအခုရက်ပိုင်းအတွင်းမှာပြောဆိုထားတာရှိပါတယ်ဩဂုတ်လ24ရက်နေ့ကလေးကစပြီးစစ်ကောင်စီနဲ့ PGF ပူးပေါင်းတပ်တွေက PDF နဲ့ NUGတွေကိုရှင်းလင်းချေမှုန်းဖို့အကြောင်းပြချက်နဲ့ KNU တပ်မဟာ6နယ်မြေတပ်ကိုအင်အားအလုံးရင်းနဲ့ရောက်လာတာဖြစ်ပါတယ်
ရခိုင်ပြည်နယ်မြို့နယ်တရားရုံးတွေမှာအကြမ်းဖက်ဥပဒေနဲ့တရားစစ်ဆေးခံထားရသူ35ဦးအမှုကိုရုတ်သိမ်းဖို့ပြင်ဆင်နေတယ်လို့ပြည်နယ်ဆိုရလူမှုကွန်ရက်ဆာမျက်နှာမှာဩဂုတ်လ31ရက်နေ့ညနေပိုင်းကရေးသားထားပါတယ်အခုလိုအမှုတွေကိုရုတ်သိမ်းဖို့အတွက်စစ်တပ်ကတရားဝင်အကြောင်းကြားထားပြီးအကြမ်းဖက်တိုက်ဖက်မှုဗဟိုရဲ့ခွင့်ပြုချက်အမိရတာနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်အခုရုတ်သိမ်းတဲ့အမှုတွေကတော့ကြောက်တော်ပုံနဲ့ကျွန်စစ်တွေအာမင်းပြကြောက်ဖြူနဲ့ရတိတောင်မြို့နယ်တွေမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှ50က50ခ50စာမြင့်ဆွဲ50နှစ်ကတုန်းနဲ့ရင်ဆိုင်နေရတဲ့အမှုပေါင်းဆက်လီမှုက35ဦးပါဝင်မှာဖြစ်တယ်လို့ဆိုပါတယ်အခုရုတ်သိမ်းတဲ့အမှုတွေမှာဘယ်သူတွေပါဝင်မယ်ဆိုတာကိုအတိအကျမရေးထားပေမဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဥပဒေပုံမှနဲ့တရားရင်ဆိုင်နေရသူပေါင်း150ခန့်ရှိတယ်လို့ရခိုင်အရက်ဖက်အဖွဲ့အစည်းတွေရဲ့စည်းရုံးတွေကတီးရပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူဘီမြို့အခြေစိုက်ခလာရတက်လေးတုံညာတိုက်ရင်မှာဩဂုတ်လ29ရက်နေ့ကဗိုလ်ကြီးအစ်စ်ရှိသူတဦးကိုအောက်ခြေစစ်သားတဦးကတနက်နဲ့ပစ်တက်ခဲ့ပြီးတဲ့နောက်သူ့ကိုသူလည်းအဆုံးစီရင်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဖြစ်စဉ်မှာခလာရတက်လေးတုံညာတိုက်ရင်မှာဗိုလ်ကြီးတဦးကတပ်သားတွေကိုတပ်တွင်းဝါရဖြန့်ချီတဲ့ကျေးနန်းစာဖတ်ပြနေချိန်မှာအယုံကြည်မရှိတာကြောင့်စစ်သားတဦးကဗိုလ်ကြီးကိုတနက်နဲ့ပစ်တက်ခဲ့တာလို့မတူဘီမြို့ဒေသခံတဦးကပြောပါတယ်။ဝါရဖြန့်ကျင်းနစာထဲမှာလူထုကောင်းဆောင်တောင်းဆန်းစုကြည်အပြန်လဲလွတ်ပေးပြီးရွေးကောက်ပွဲပြန်လဲကျင်းပပေးမှဖြစ်ကြောင်းတပ်တွင်း CDM ပြုတ်လို့ဖို့မလိုဘဲအရင်လိုပုံမှန်အခြေအနေပြန်ရောက်တော့မှဖြစ်ကြောင်းပါရှိပါတယ်တပ်တွင်းဝါရဖြန့်ကျင်းနစာကိုစစ်ကောင်စီရဲ့ကကကြီးကနေတဆင့်စစ်ကောင်စီလက်အောက်ခံတပ်တွေအားလုံးစီကိုဩဂုတ်လ29ရက်နေ့ကတပ်တွင်း ANP ဆန် CDM ပြုတ်လို့နေတဲ့စစ်သားတွေကိုထိန်းချုပ်နိုင်ဖို့အတွက်ဝါရဖြန့်ခဲ့တာဖြစ်ပါတယ်
ကချင်လူလာရဲ့ဖွဲ့ KI ကိုထိန်းချုပ်နေမြေတွင်းမှာအခုနှစ်ထဲကိုဗစ် -19 အတည်ပြုလူနာ 2,200 ကျော်ရှိခဲ့ပြီးအများစုကတက်တာပျောက်ကင်းလာပြီးဖြစ်တဲ့အတွက်9500ခန့်နှုန်းကျော်ပျောက်ကင်းပြီလို့ KI ကိုဘဟုကိုဗစ် -19 ရောဂါဒါစီးနေနေရေးကော်မတီအတွင်းရင်းမှုပုံမှုကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ် KI ကိုထိန်းချုပ်နေမြေတွင်းကပညာရေးမြို့တော်ဖြစ်တဲ့မိုင်ကြိုင်ကကူးစက်မှုအများဆုံးဖြစ်ပွားခဲ့တာဖြစ်ပါတယ်ကိုဗစ် -19 အတည်ပြုလူနာ 2,000 ကျော်ထိရှိခဲ့တယ်လို့လည်းပုံမှုကြီးလက်ဖိုင်ဟင်းဝမ်ကပြောပါတယ်ဒီလိုရော့ကြလာတဲ့အတွက်လိုင်စာမြို့အတွင်းနဲ့အနီးဝန်းကျင်ရှိတဲ့ကျေရံဖုံလုံရံတွံပုံစီဆောင်စခန်းတွေကိုပိတ်ဆို့ကန့်တတ်ထားရကနေဩဂုတ်လ26ရက်နေ့ကစပြီးရုတ်တိန်လိုက်ပြီးဖြစ်တယ်လို့ပုံမူကြီးလက်ဖိုင်ဟင်းဝောင်ကပြောပါတယ်
က ကိုဗစ်ကူးစက်မှုကြောင့်ရှမ်းပြည်နယ်အတွင်းအထင်ကရနာမည်ကြီးဆရာတော်နှစ်ပါးပြန်လွန်တော်မူခဲ့ပါတယ်။ဩဂုတ်လ26ရက်နေ့ကရှမ်းပြည်အရှိပိုင်းတာချီလိမ့်မြို့နယ်မိုင်းလင်းဆရာတော်ဦးပတ်တန်တာဝိမလဇဝင်းမီကကိုဗစ်ကူးစက်မှုကြောင့်ကျိုင်းတုံမြို့စစ်ဆေးရုံမှာဆေးကုသမှုခံယူနေစဉ်ပြန်လွန်တော်မူခဲ့ပါတယ်။ဂူရင်းအောင်ဝစီပိတ်တရားထိုင်ရင်းနဲ့ ဆရာတော်ကိုဗစ်ကူးစက်ခံရတာဖြစ်တယ်လို့သိရပါတယ်။စတမာလတရနေ့မှာတော့ရှမ်းပြည်တောင်ပိုင်းဟိုပုံမြို့နယ်သမ်စံကူကကိုရင်လေးအရှင်ပေါ်ရီတာလဲကိုဗစ်ကူးစက်ခံရလို့ကိုရင်လေးဆရာတော်ရဲ့ဟိုတူရွာမှာရှိတဲ့ကျောင်းမှာပဲပြန်လွန်တော်မူခဲ့တယ်လို့သိရပါတယ်။လက်ရှိရှမ်းပြည်အတွင်းကိုဗစ်ကူးစက်ခံရလို့သုံးတောင်းကျော်ရှိနေပြီးကိုဗစ်ကူးစက်မှုကြောင့်သေဆုံးခဲ့ရသူလဲထောင်နဲ့ချီရှိ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်သူ့ကာကွယ်ရေးအဖွဲ့ PDF တပ်တွေကိုလက်ခံမထားဖို့တိုင်းသာလက်နက်ကိုင်အဖွဲ့တွေအပေါ်စစ်ကောင်စီတပ်တွေကနေ PRP ပြောဆိုလာခဲ့ပါတယ်။ကရင်မျိုးသားအစည်းအရုံး KNU အနေနဲ့သူတို့ရဲ့နေမြေတဲ့ကျူးကျော်လာရင်တိုက်ပွဲဖြစ်လာနိုင်မယ်လို့ KNU တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
မြန်မာစစ်တပ်ကနေကရင်မျိုးသားစီယုံ KNU တပ်မဟာ6နေမြေတွေကိုထိုးစစ်ဆင်ဖို့လှုပ်ရှားလာတဲ့အပေါ်နေကျွန်းလာရင်တိုက်ပွဲတွေဖြစ်လာမယ်လို့ KNU ပြောခွင့်ရဗဒိုစောတော်နီးကခုလိုသတိပေးလိုက်တာပါ။
တိုက်ပွဲဖြစ်လာနိုင်ရဆိုတာတော့ကိုအရင်ရှိထားတဲ့ bilateral အတိုင်းဆိုရင်တော့သူ့ဘက်ကသမတ်တာကိုဘက်ကသမတ်တာတွေရှိတယ်လေ။နောက်ပြီးတော့ကျွန်တော်တို့မှလည်းဟိုဗိုလ်စောတော်ကြီးလည်းရှိတယ်။မိကိုကိုကုကကာကွယ်ပိုင်ခွင့်နော်။အစွမ်းကုန်ကုကပါခွင့်ကာကွယ်ပိုင်ခွင့်ဆိုတာလည်းရှိထားပြီးသားပုံမှာအဲ့မှာပြောထားတဲ့နေရာတွေကျွန်လာပြီးဆိုပြစ်တော့ပါပဲ။အဲ့ဒါဒါသူ့ပုံမှန်မှုတည်ရလေ
။ NCA လက်မှတ်မရေးထိုးရသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တမ်းဖလောင်အဖွဲ့ TNRA နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KNU တို့က PDF အဖွဲ့တွေကိုလက်ခံထောက်ပံ့ပေးတာနဲ့ပတ်သက်ပြီးနတ်ဆကအိမ်ဆောက်ဆိုရသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဘိုးချုပ်စော်မင်းထွန်းကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုသတိပေးခဲ့ပါတယ်
။ EAO များအနေနဲ့ NCA မှာလက်မှတ်ရေးထိုးထားသည်ဖြစ်စေလက်မှတ်ရေးထိုးမထားသည်ဖြစ်စေနိုင်ငံတော်နဲ့ပြည်သူလူထုကတွားနေတဲ့ပါတီစုံဒီမိုကရေစီစနစ်မှာဒီမိုကရေစီလှုပ်ထုံးလုပ်နိုင်များနဲ့အညီသာဆောင်ရွက်ရမှာဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အချို့အနေနဲ့အကြမ်းဖက်သမားများကိုအားပေးနေတဲ့လှုပ်ရက်တွေကိုမလှုပ်ကြဖို့သတိပေးလိုပါတယ်
။သွေးဆောင်ဆွေးနွေးရင်းနဲ့ငင်းချမ်းရေးအတွက်စစ်အာဏာသိမ်းအစိုးရအနေနဲ့လည်းပြည်သူလူထုအပေါ်အကြမ်းဖက်မှုတွေနဲ့မတရားတပ်ဖြတ်နေတာတွေကိုရပ်တန့်ဖို့လိုအပ်တယ်လို့လည်း KNU ပြောခွင့်ရဗဒိုစောတော်နီးကအခုလိုဆက်ပြောသွားပါတယ်
ကျန်တာဗိင္ဦးတဲ့ဟိုကဒါပြည်သူစင်ဘက်ကိုဖြစ်စီလိုက်တာပဲဒါရှင်းရှင်းလေးအဲကြောင့်မကျွန်တော်တို့ကျွန်တော်တို့ဘက်ကတော့ဒါဒီလိုဟာမျိုးကိုဘလို့မှလက်ခံလို့မရတဲ့အပေါ်မှာကျွန်တော်တို့ပြန်ပြင်ရထုတ်တယ်ကျွန်တော်တို့ပုံကပေါ်ထားတယ်လက်တိချရက်တိချက်ကိုလည်းရှင်းရှင်းလေးထုတ်ပြရတယ်တော့ဒီတွဲဆောင်စင်ဘက်ဒီလိုအခြေလေကာလမျိုးမှာဘလို့မှဖြစ်နိုင်တိကကြပါလောက်အောင်လဲဆိုတော့ဒီအကျံဖက်မှုကိုရပ်ပစ်နော်ပြည်သူလူထုကိုမတရားဆက်ဖြတ်တဲ့ဟာရပ်ပစ်ဖို့
မတလောမှာတော့ KNU တမဟာ6နေမြေမှာစစ်တပ်နဲ့လက်အောက်ခံ PGS ခန်းအချို့ရောက်တင်ခဲ့တာရှိပြီး KNU တပ်ဖွဲ့တွေကအဲ့ဒီဆောက်ခွာသွားတဲ့စခန်းကောင်းတွေကိုမိရှုဖျက်ဆီးခဲ့ပါတယ်ရှင်
။ဆက်ပြီးတော့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC အတွင်းရေးမှူးကိုစစ်ကောင်စီကဖမ်းဆီးဖို့စာထုတ်ထားတဲ့အပေါ် KBC အနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းသွားဖို့စီစဉ်ထားတယ်လို့ KBC တာဝန်ရှိသူကပြောပါတယ်။ဒီအကြောင်းကိုတော့အမီကစူးစီးထားပြီးနမ်ဟောင်ကလည်းစူးစီးတင်ဆက်ပေးသွားမှာပါရှင်။
KBC ရဲ့အတင်းတော်တွေကိုဆူတောင်းပေးဖို့ဖြန့်ဝေထားတဲ့စာထဲမှာအာဏာရှင်နဲ့ပတ်သက်တဲ့အသုံးအနှုန်းတချို့ပါတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီး KBC အတွင်းရေးမှူးတိုက်ခါတော်ရဆရာတော်တူးမိုင်နဲ့တွေ့ဆုံပြီးစစ်ဆေးဖို့ဩဂုတ်လ26ရက်နေ့ညနေပိုင်းအချိန်လောက်မှာ KBC ရုံးကိုရဲတပ်ဖွဲ့ဝင်၄ဦးနဲ့ရက်ွက်အုပ်ချုပ်ရေးမှူးတို့ကလာရောက်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးပြန်လည်ဖြေရှင်းသွားမယ်လို့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ဒေါက်တာခလမ်ဆမ်ဆွန်ကပြောပါတယ
်ဩဂတ်လ9ရက်နေ့မှာထုတ်ပြန်စာထဲမှာကျွန်တော်တို့နံပါတ်6နဲ့9မှာတော့ဒီတပ်မတော်စစ်တပ်နဲ့ညှိစွန်းတဲ့စကလုံးတွေပါတယ်ဆိုပြီးမှအဲ့ဒီအပေါ်မှာအတွင်းရေးမှုကိုဖန်ဆီးဖို့ရန်တို့စာထုတ်တာပေါ့အဖွဲ့ကြောက်ဖို့တက်စီတောင်းရအောင်ဆိုတဲ့ဒီအကြောင်းပါတယ်ပြီးရင်ဟောပေါ့ဒီကျွန်တော်တို့ဒုက္ခကြောင့်နေတဲ့ဒီနိုင်ငံရေးတက်တာလည်းရှိနေတော့အဲ့ဒီတက်ပါစုတောင်းရအောင်ဆိုတဲ့စုတောင်းချက်ပေါ်မှာဒီအာဏာရှင်ဆိုတဲ့ဒလုံးကို
ကျွန်တော်ကစစ်အာဏာရှင်တို့ပြောတာမဟုတ်ဘူးအာဏာရှင်အားလုံးဆိုတာကိုဆိုလိုတာပေါ့အဲ့မှာနည်းနည်းနားလည်မှုလွဲသွားခြင်းဖြစ်ပါလေစစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်တွေ
အနည်းနဲ့ဆိုကျွန်တော်အဲ့ဒီသူတို့ဒီကချင်တို့ထုတ်ဝေတဲ့နေရာမှာပါတယ်ပြန်တဲ့ဘက်မှာကျွန်တော်တို့စစ်တပ်ကိုဟိုကြီးပဲယူရတာမဟုတ်ဘူးဆိုတဲ့အကြောင်းအာဏာရှင်ဆိုတာကျွန်တော်အားလုံးအာဏာရှင်အတင်းတော်မှာတဲ့အတင်းတော်မှာတောင်တချို့ဟိုဘုံကြီးတွေတချို့ဒီဆရာတော်တွေကအာဏာရှင်ပုံစံမျိုးရှိတာပေါ့နော်ဆိုတော့ကျွန်တော်အာဏာရှင်ဟိုလူမျိုးဆိုတဲ့ဘလုံးတုံးတဲ့နေရာမှာဟိုအ ကျွန်တော်တို့ရေးထုတ်ကြတော့များဖို့ပုဒ်တော်ဖက်ပြည်နဲ့ဒီတစ်ခုပေါ်မှာအချက်ရှိချက်ပါဝင်ပြီးအဓိကအားဖြင့်ကိုဗစ်19ကြောင့်ဒုက္ခရောက်နေသူတွေဆိတ်ရှောင်တွေနိုင်ငံခေါင်းဆောင်တွေအတွက်ဆူတောင်းဖို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ကြုံတွေ့နေရတဲ့အခက်အခဲတွေအာဏာရှင်တွေကြဆုံးရေးနဲ့စစ်မှန်တဲ့တရားမျှတတဲ့နိုင်ငံဖြစ်လာဖို့ဆူတောင်းပေးကြဖို့ဆ
တိုက်ခါရောရဆရာတော်တူးမှန်ရဲ့လက်မှတ်နဲ့အသင်းတော်တွေကိုဖြန့်ဝေထားတာဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ပြည်ပြည်နယ်ကော့ကရိတ်မြို့နယ်ကျေးရွာနယ်ပိုင်းကလာတုံကျေးရွာအကြားမှာစက်တင်ဘာလ၁ရက်နေ့ကKNU ကရင်အမျိုးသားစီယုံတမဟာချောင်းနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့နယ်တရားရုံးနေမှာအကြမ်းဖက်ဥပဒေတွေနဲ့တရားစဲဆိုခံရသူ၃၅ဦးအမှုကိုရုတ်သိမ်းပေးဖို့ပြင်ဆင်နေတယ်လို့ပ
င်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။တိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ပြည်ဝရထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားသတင်းတွေကိုပေးပို့လိုကြတယ်ဆိုရင်တော့စာရေးသားရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီကနေ့ည9:00-10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းတွင်းမီတာ31 32နဲ့58တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပါဗျာ
အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကိုပြန်ပြီးဖွင့်ဖို့ကြိုးစားနေတယ်လို့ကာတာနိုင်ငံချိုင်းဝန်ကြီးကအကြေတပြေးနေမှာပြောပါတယ်။ဒါပေမဲ့လေကြောင်းလိုင်းတွေပြန်လည်ပြန်တန်းနိုင်တဲ့အချိန်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြောပါတယ်။လေဆိပ်ပြန်ဖွင့်ရေးအတွက်အကူအညီပေးဖို့ကာတာနဲ့တူရကီကနည်းပညာကျွမ်းကျင်သူတွေဗိုလ်တပူးတွေကကာဘူးကိုလင်းရင်နဲ့သွားခဲ့ကြတာပါ။ဒီလေဆိပ်ဟာအာဖဂန်နိုင်ငံတွင်းကထွက်ခွာခြင်းသူတွေအတွက်ရောအာဖဂန်နိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေရအောင်ပေးဖို့အရေးအတွက်ပါစိတ်ကိုအေးပါနေတာဖြစ်ပါတယ်ဒီလေစိတ်တက်နေတဲ့အမြန်လေပတ်အောင်နိုင်လုံမယ်လို့ကာတာနိုင်ငံခြားရေးဝန်ကြီးကပြောပါတယ်အနှစ်20ကျော်အာဖဂန်စစ်ပွဲပြီးဆုံးခဲ့တဲ့ဒီသတင်းပတ်ထဲမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုအရကဟာမစ်ကာဇိုင်းနိုင်ငံတကာလေစိတ်ကနေလူတွေကိုကယ်ထုတ်တဲ့အစီအစဉ်ဟာအောင်မြင်ခဲ့တယ်လို့ပြောပါတယ်ဒါပေမဲ့လည်းဒီလိုကယ်ထုတ်နိုင်ခဲ့ပေမဲ့သတင်းသမားတွေအာဖဂန်နိုင်ငံသားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့စကားပြန်တွေအမေရိကန်နိုင်ငံသားတွေထောင်ပေါင်းများစွာကြံ့နေခဲ့သေးတယ်လို့လည်းပြောပါတယ်။တာလီဘန်တွေအာဖဂန်နစ္စတန်ကိုသိမ်းပိုက်ခဲ့တဲ့နောက်ပိုင်းပေါ်ပေါက်လာတဲ့ပြဿနာတွေကိုအကောင်းဆုံးဘယ်လိုတုံ့ပြန်ဖြေရှင်းကြမယ်ဆိုတော့ EU ဥရောပသမဂ္ဂကာကွယ်ရေးဝန်ကြီးတွေကျော်ဇပရင်းတွေကစလိုဗင်းနီးယားမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တုံ့ပြန်ဖြေရှင်းရေးအတွက်အမေရိကန်ပေါ်မှာတိတ်ပြီးနှိခိုမနေရအောင်တတ9000ပေါင်ဝင်နဲ့အမြန်တုံ့ပြန်ရေးတက်ဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးအတွက်အဖွဲ့ဝင်နိုင်ငံတွေကခွင့်ပြုဖို့ဂျာမနီနိုင်ငံခြားရေးဝန်ကြီးဟိုက်ကိုမော့ဆာအစည်းအဝေးမှာပြောကြားခဲ့ပါတယ်။ဟာရီကိန်းအိုက်ဒါကြောင့်နောက်ဆက်တွဲလျှက်တစ်ပြက်ရေကြီးရေလျှံမှုတွေကနေအမေရိကန်အရှေ့မြောက်ပိုင်းပြည်နယ်တွေဖြစ်တဲ့နယူးယောက်၊နယူးဂျာစီနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလူပေါင်း30ရဲ့မနည်းတေဆုံးခဲ့ရပါတယ
်။ကျေးဇူးပါခင်ဗျာ။ဒေါကင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Fowler တို့ဖြစ်ကြပါတယ်။ တော့ကြနေမနဲ့ဗီအိုအစီအစဉ်တွေကိုလှိုင်းလို့မီတာ 25
This program